Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါသေးခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ10ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ25 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပ
ါ။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူပြောပြပေးပါမယ်။ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုလှုပ်ချံဖို့အတွက်တန်စီမှုအပေါ်မှာကုလဆိုင်ရာအမေရိကန်တန်မတ်ကြီးကနေပြစ်တင်ရှုံချလိုက်ပါတယ်။အာဆီယံဆိုင်ရာမြန်မာအထူးကိုယ်စားလှယ်ကသူ့မြန်မာနိုင်ငံကိုတောင်းရင်တက်ဆိုင်သူအားလုံးနဲ့တွေ့ခွင့်ရဖို့အတွက်တောင်းဆိုပါတယ်။ဒီကနေ့ကြောက်တဲ့43နှစ်ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကတည်းကကဘာလုံးဆန်အလှုပ်ရှားမှုကိုထောင်နဲ့ချီတဲ့ပြည်ပရောက်မြန်မာတွေကျင်းပနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုသတင်းတွေကြီးညာပြီးသတင်းပြဖို့ချက်တပုတ်မှာတော့ဒီလွန်ခဲ့တဲ့33နှစ်အချိန်တုန်းကဒီကနေ့ဟာဆိုလို့ရှိရင်ရှစ်လေးလုံးဒူဒူအောင်ကြွမှုပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်အခုလိုတမိုင်းတစ်ပတ်ပြန်လည်ခြင်းမှာအမေရိကန်အပါဝင်နိုင်ငံတချို့မှာတော့ဆန္ဒပြနေကြပါတယ်
ဒီဘက်ကတော့အဆင်ပြေတယ်ဆိုတော့ကျွန်တော်တို့အချိန်နည်းနည်းပါကျွန်တော်တလဘယ်လောက်ပဲအချိန်ရလိုက်တယ်
အပြည့်ဆုံးတော့သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ခန္ဓာတွေကိုထုတ်လွှင့်အောင်ပါပါအခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနိုင်ငံကဘာကသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်သိင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကိုလှုပ်ချံဖို့အတွက်ကြံစည်မှုအပေါ်မှာအမေရိကန်ကုလသမဂ္ဂဆိုင်ရာသံမကြီးကပြစ်တင်ရှုံချလိုက်ပါတယ်။သံမကြီးဦးကျော်မိုးထွန်းအပေါ်မှာချင်းချောက်မှုပေါ်ပြက်ပြက်သားသားပြစ်တင်ရှုံချကြောင်းနဲ့ဒီလို့ရဟာအာဏာရှင်ခေါင်းဆောင်တွေနဲ့ထောက်ခံသူတွေဟာသူတို့ကိုဆန့်ကျင်ရပ်တည်ပြောဆိုကြတဲ့သတင်းသမားတွေတက်ကြွလှုပ်ရှားသူတွေနဲ့တခြားသူတွေပေါ်မှာအမေရိကန်ပါဝင်ကမ္ဘာတဝန်းလိုက်လံဖိနှိပ်အရေးယူဖို့အတွက်ကြိုးပမ်းနေရှိတဲ့ပုံစံမျိုးဖြစ်ကြောင်းလဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒန်သောမတ်ဂရင်းဖီးလ်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။သူနဲ့လှုပ်ဖို့ကင်တဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုအပြင်းထန်ထိခိုက်ဒဏ်ရာရအောင်ဒါမှမဟုတ်အသက်ဆုံးအောင်ကြံစည်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေမြန်မြန်ဆန်ဆန်ဖော်ထုတ်နိုင်တာကိုဝမ်းမြောက်ကြောင်းလည်းပြောပါတယ်။သံမကြီးဦးကျော်မိုးထွန်းဟာ February 1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့လောက်ရက်ကိုဆန့်ကျင်ကြောင်းတရားဝင်ပြောဆိုထားတာဖြစ်ပြီးအာဏာသိမ်းတဲ့လုပ်ရတဲ့နောက်ဆက်တွဲလူခွင့်ချိုးဖောက်မှုတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းမှာတင်ပြနေသူဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့တာမကြီးကိုရာထူးကဖယ်ရှားထားပြီးနိုင်ငံတော်တက်ဆာဖောက်မှုနဲ့အလို့ရှိကြောင်းသတင်းထုတ်ပြန်ထားတာပါ။စက်တင်ဘာမှာလက်ရှိတာမကြီးတာဝန်တက်တန်းကုံဆုံးမဲ့အချိန်မှာမြန်မာစစ်အာဏာပိုင်တွေကတခြားတယောက်နဲ့အစားထိုးခန့်အပ်ဖို့ရှိနေချိန်မှာပဲအခုလိုလှုပ်ချံမှုကြံစည်တယ်ဆိုတဲ့ဆွဆွဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
အရှေ့ကောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဘရူနိုင်းတန်တမာအီယာဝန်ယူဆပ်ကသူ့အနေနဲ့မြန်မာနိုင်ငံကိုသွားတဲ့အခါသက်ဆိုင်သူအလုံးနဲ့အပြည့်အဝတွေ့ဆုံခွင့်ရတဲ့ကြောင့်စနေနေ့မှာပြောပါတယ်။ဆီယနာတိန်းနာကြောင့်ပတိငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံကိုသွားရောက်မယ်နေ့ကတော့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကမပြောပါဘူး။အာဆီယံအထူးကိုယ်စားလှယ်အီယာဝန်အနေနဲ့မြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုကြီးကြပ်ဆောင်ရွက်ရေးအကြမ်းဖက်မှုတွေအဆုံးသတ်ရေးနောက်အကြမ်းဖက်နှိမ်နှင်းခံခဲ့ရတဲ့ဆီယနာတိမ့်မှုဆန့်ကျင်ပြီးအလုံမစင်းတဲ့ CDM လှုပ်ရှားမှုဆန္ဒပြသူတွေအတိုက်ခံတွေနဲ့စစ်ကောင်စီကြားဆွေးနွေးပွဲတွေဆက်နိုင်ရေးတာဝန်ပေးအပ်ခံထားရတာဖြစ်ပါတယ်မြန်မာနိုင်ငံကိုသွားရောက်ရေးအတွက်ပြင်ဆင်နေပြီဖြစ်ကြောင်းပြီးခဲ့တဲ့ဇွန်လကသွားခဲ့တဲ့ခီးစဉ်နဲ့မတူဘဲအခုထိခောက်ခီးစဉ်မှာတော့ကောင်းကောင်းပြင်ဆင်ထားဖို့လိုအပ်တယ်လို့ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအီရာဝင်ကဘန်ဒါဆရီဘဂဝန်မြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါမြန်မာနိုင်ငံကိုသွားဖို့ပြင်နေတဲ့အာဆီယံရဲ့ခီးစဉ်တွင်ပို့ပြီးတော့ထိထိရောက်ရောက်ဆွေးနွေးဖို့ကြိုးစားမယ်လို့လည်းအာဆီယံအထူးကိုယ်စားလှယ်ကပြောဆိုပြီးသက်ဆိုင်သူအလုံးနဲ့အပြည့်အဝတွေ့ခွင့်ရဖို့ကအရေးကြီးတယ်ဆိုတာကိုလည်းအလေးအနက်ပြောပါတယ်ရှင
်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားမှုကိုအစိုးရကနေကောင်းကောင်းမကင်တွယ်နိုင်တာကိုမချေနှက်တဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူနဲ့ရဲတွေအကြားဘန်ကောက်မြို့မှာစနေနေ့ကအဒီကင်းဖြစ်ပွားခဲ့ပါတယ်။ဆန္ဒပြသူလူငယ်တဦးကတော့ထိုင်းဝန်ကြီးချုပ်နှုတ်ထွက်ပေးစေခြင်းနဲ့လို့ပြောပါတယ်။လူတွေကအခုထိအဆေးမထိုးရသေးသလိုနိုင်ငံစီးပွားရေးကိုလည်းတိုးတက်လာစေခြင်းနဲ့အတွက် ဝန်ကြီးချုပ်နှုတ်ထွက်ပေးစေခြင်းကြောင့်လည်းအခုဆိုလူတွေမှအလုပ်ကံရဝင်ရွေးပါမရှိကြတဲ့အတွက်ဆန္ဒပြဖို့ပဲရှိတော့တယ်လို့ဒီလူငယ်ကပြောပါတယ်ဝန်ကြီးချုပ်ပရာယုတ်ချန်အောင်ချာရုံးရှိရအစိုးရအိမ်တော်ကိုချီတက်ဖို့အတွက်ကြိုးစားတဲ့ဆန္ဒပြသူတွေကိုရဲတွေက Victory ကြောက်တိုင်နာမှာလမ်းကိုပိတ်ဆို့တားဆီးပြီးမြေရိုးဘုံတွေ Rubber G တွေမိသက်ပိုက်တွေနဲ့ပက်ပြီးဖြုတ်ခွဲခဲ့တာဖြစ်ပါတယ်ရဲတပ်ဖွဲ့ပြောခွင့်ရကတော့မြေရိုးဘုံတွေ Rubber G တွေ300ရာဟာအရှင်တွေကိုထိန်းနိုင်မှုဖြစ်ကြောင်းနဲ့ဆန္ဒပြသူတွေဘက်ကပင်ပေါင်မိကိုဘုံတွေကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့လည်းသတင်းတောက်တွေကိုပြောပါတယ်ဆန္ဒပြသူဒါဇင်နဲ့ခြီးပြီးတော့မော်တော်ဆိုင်ကယ်တွေအရေးပေါ်လူနာတင်ကားတွေနဲ့တဲထုတ်သွားတာကိုလည်းတွေ့ရပါတယ်အရေးဝန်အရေးပေါ်ဌာနကတော့အ ਨੇ ဆုံးအရက်သား2ဦးနဲ့ရဲ3ဦးဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပြီးသူဟာလူရေ66သန်းကျော်မှာ6ရာခိုင်နှုန်းလောက်ပဲရှိသေးတယ်လို့ဘန်ကောက်ပတ်ဝန်းဒေသအများစုအတွက်ညမထွက်ရအမိန့်နဲ့အတူကိုဗစ်အတွက်လော့ဒေါင်းချကန့်သက်ထားတာဖြစ်ပါတယ်။
မြန်မာထိုင်းနဲ့လာအိုသုံးနိုင်ငံနယ်ဆက်ရွှေတရီကန်ဒေသထုတ်စိတ်ကြွဆေးပြားဆေးသန်းကိုမှောက်ခိုတည်ဆောင်လာသူ၄ဦးနဲ့အတူထိုင်းနိုင်ငံစင်ဘူရီပြည်နယ်မှာဖမ်းဆီးရမိကြောင်းထိုင်းအာဏာပိုင်တို့ကစနေနေ့မှာပြောပါတယ်ထိုင်းနိုင်ငံထက်ပြည်နယ်ကနေတဆင့်စိတ်ကြွဆေးပြားအိတ်90ကိုကုန်တင်ကားငယ်နဲ့တည်ဆောင်လာတာဖြစ်ပြီးလမ်းတစ်လျှောက်လမ်းကြောင်းချိပေးတဲ့ကားသုံးစီးမူရဲ့မှောက်ခိုတည်လာသူတွေအဖြစ်မတင်ကားသူတွေကိုဖမ်းမိခဲ့တာပါကာလတန်ဖိုးထိုင်းဘတ်ငွေတန်1000ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုမှောင်ခိုတဲယူပေးဖို့အတွက်မှောင်ခိုတဲသူတွေကိုထိုင်းဘတ်ငွေ၄သိန်းပေးပြီးတော့ငှားခဲ့တာလို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။မူရဲ့စေဝါကိုမှောင်ခိုတဲလာသူတွေကတော့မဲဆောက်မြို့နယ်မှာနေထိုင်ကြတဲ့တောင်ယာလို့သူထိုင်းနိုင်ငံသား၃ဦးနဲ့တောင်ပေါ်တိုင်းရင်းသား၁ဦးတို့ဖြစ်တယ်လို့လည်းထိုင်းမူရဲ့နှိမ်နင်းရေးရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာ COVID-19 ကပ်ဘေးရောဂါကူးစက်ဖြစ်ပွားမှုနှုန်းမြင့်တက်နေချိန်မှာမူရဲ့ခိုင်းတွေကအခွင့်ကောင်းယူပြီးအလုံးရင့်နဲ့တည်ဆောင်နေတာလို့လည်းထိုင်းအာဏာပိုင်တို့ကပြောပါတယ်ရှင
်ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9133ပိုင်းဒိုမီတာ57 kHz 5809နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရှစ်လင်းလုံးမြန်မာဒီမိုကရေစီလှုပ်ရှားမှု33နှစ်ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကတည်းကကမ္ဘာလုံးဆိုင်ရာတိုင်းရင်းသားပေါင်းစုံချစ်တဲ့တောင်းဆိုတဲ့ဆန္ဒပြပွဲကြီးကိုစနေနေ့က Washington DC မှာပြုလုပ်ခဲ့ကြပါတယ်။ American နိုင်ငံရဲ့ပြည်내အသီးသီးမှာရောက်နေတဲ့ထောင်နဲ့ချီတဲ့မြန်မာတွေ Washington DC တမန်အင်ဂျီရှေ့မှာဆူဝေးချပြီးတော်တော်တဝက်ချစ်တဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကို American အစိုးရနဲ့တကွကုလသမဂ္ဂနဲ့နိုင်ငံတကာကနေအတိအမှတ်ပြုဖို့အတွက်တောင်းဆိုခဲ့ကြတယ်လို့ American ကနေထိန်းချုပ်ထားတဲ့ဒေါ်လာတန်1000ကို NUG ထံလွှဲပြောင်းပေးဖို့နဲ့ဘာမဘီလ်မြန်မာဥပဒေမူကြမ်းကိုအတည်ပြုဖို့အတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။လက်ရှိကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဥကြုံမုံထွန်းကိုစက်တင်ဘာမှာကျင်းပမယ်ကုလအထွေထွေညီလာခံမှအတည်ပြုခန့်အပ်ပေးဖို့ပါတောင်းဆိုကြတာပါ။ Safe မြန်မာ March မြန်မာနိုင်ငံကယ်တင်ရေးချစ်တဲ့ဆန္ဒပြပွဲကိုကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဖြစ်တဲ့ဩဂုတ်လ9ရက်စနေနေ့မှာကျင်းပပြီးရှစ်လေးလုံး33နှစ်ပြည့်အခမ်းအနားနဲ့ NUG အစိုးရကိုထောက်ခံကြောင်းပြသခဲ့ကြတာပါလှုပ်ရှားမှုမှာဥရောပရောက်မြန်မာတွေလည်းပါဝင်ခဲ့ကြပြီးဒိမန်နိုင်ငံမှာဒါဇင်နဲ့ချီတဲ့မြန်မာနိုင်ငံသားတွေစုဝေးဆန္ဒပြသလိုကနေဒါရောက်မြန်မာတွေကလည်း Vancouver Toronto Ottawa နဲ့ဆက်ကတူးအပါဝင်မြို့ကြီးတွေမှာရှစ်လေးလုံး33နှစ်ပြည့်အခမ်းအနားတွေနဲ့ NUG အစိုးရထောက်ခံကြောင်းချီတက်ဆန္ဒပြပါတယ်။မြန်မာနိုင်ငံတွင်းမှာလည်းပြစ်ခတ်မှုတွေဖမ်းဆီးထိန်းသိမ်းမှုတွေရှိတဲ့ကြားကပဲဒီကနေ့ကြောက်တဲ့ရှစ်လေးလုံးနှစ်ပတ်လည်အထိမ်းအမှတ်ဆန္ဒပြလှုပ်ရှားဖို့စီစဉ်နေတာပါ။
အမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်မှုကပြန့်မြန့်နေစဉ်တသိန်းလောက်ရှိလာပြီးပြီးခဲ့တဲ့ဆောင်းရာသီနောက်ပိုင်းအများဆုံးဖြစ်တယ်လို့ AP သတင်းအေဂျင်စီကဖော်ပြပါတယ်။နေစဉ် COVID-19 ကူးစက်ဖြစ်ပွားသူကပြန့်မြန့်တသိန်း 9,143 ဦးရှိနေတာလို့စနေနေ့မှာ AP ကဖော်ပြတာဖြစ်ပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇွန်လနှောင်းပိုင်းနေစဉ် COVID-19 ကူးစက်ဖြစ်ပွားမှုနှုန်း 11,000 လောက်ရှိရကနေတိတိတသားတိုးလာတာဖြစ်ပါတယ်။အလွန်ကူးစက်နဲ့ဗီဇာပြောင်း Delta Coronavirus မျိုးကွဲကအမေရိကန်ပြည်ထောင်စုတဝမ်းမှာအလင်းအမြန်ပြန့်နှံ့နေတာနဲ့အတူပဲ COVID-19 ကူးစက်ဖြစ်ပွားသူအရေအတွက်များလာတာဖြစ်ပါတယ် အမေရိကန်ပြည်ထောင်စုတွင်းမှာဇန်နဝါရီလအစောပိုင်းကဖြစ်ခဲ့တဲ့အနေအထားမျိုးနဲ့အလားတူနေ့စဉ်ကူးစက်မှုတင်းချီရှိလာနိုင်တယ်လို့လည်းအစိုးရရဲ့အချက်အလက်တွေမှာတွေ့ရကြောင်းကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာန CDC ညွှန်ကြားရေးမှူး Rochelle Walensky ကဒီသတင်းပါအစောပိုင်း CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်ဇန်နဝါရီလအစောပိုင်းမှာနေ့စဉ်ကူးစက်မှုအများဆုံး2သိန်းခွဲထိရောက်ရှိခဲ့ပြီးတဲ့နောက်ဇွန်လအတွင်းမှာကူးစက်မှုနှုန်းချဆင်းခဲ့ပေမဲ့နောက်သတင်းပါ6ခုအတွင်းမှာကူးစက်မှုနှုန်းက1သိန်းကိုပြန်ပြီးတော့ရောက်လာတာလို့ AP သတင်းကဖော်ပြတာပါ။ကာကွယ်ဆေးအပြည့်အဝထိုးနှံပြီးဒါမှမဟုတ်လဲဆေးတစ်ကြိမ်ထိုးနှံပြီးဖြစ်တဲ့အရွယ်ရောက်သူအမေရိကန်80ရာခိုင်နှုန်းကျော်ရှိပေမဲ့ကူးစက်မှုတွေတိုးလာနေတာဖြစ်တယ်လို့သတင်းကဖော်ပြပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံထဲမှာရောက်နေတဲ့အမေရိကန်နဲ့ဗြိတိန်နိုင်ငံသားတွေကိုရရလေးနဲ့အမြန်ပြန်လာချဖို့အမေရိကန်ကရဗြိတိန်ကပါစနေနေ့မှာသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။လုံခြုံရေးအခြေအနေနဲ့ဝန်ထမ်းတွေရှော့ချထားရတာကြောင့်အမေရိကန်နိုင်ငံသားတွေအတွက်အကန့်အသတ်နဲ့သာကူညီနိုင်တယ်လို့လည်းကပူးမျိုးတော်ကအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ဗြိတိန်တန်ယုံပြောခွင့်ရကလည်းလုံခြုံရေးအခြေအနေဟာမရေမရာရှိနေတယ်လို့ပြောပါတယ်။အာဖဂန်ကနေအမေရိကန်နဲ့နေတိုးမဟာမိတ်တပ်တွေရုတ်သိမ်းဖို့ကြေညာခဲ့ခြင်းကစပြီးနိုင်ငံတွင်းမှာအကြမ်းဖက်မှုတွေတစ်နှစ်တခြားတိုးလာနေတာဖြစ်ပါတယ်။နိုင်ငံတွင်းနေရာအတော်များများမှာတာလီဘန်တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးသူတို့ထိန်းချုပ်သိမ်းပိုက်ခဲ့တဲ့နေရာကလည်းနှစ်ဆလောက်တိုးလာတာပါ။အာဖဂန်အစိုးရသတင်းဌာနအကြီးအကဲလည်းကပူးမှာတောက်ကြနေကဝတ်ပြုနေချိန်မှာလောက်ကြံခံခဲ့ရပါတယ်။စနေနေ့မှာလည်းဂျဝေါခရိုင်ဒုတိယမြို့တော်ကိုစီးနင်းသိမ်းပိုက်ခဲ့တယ်လို့ဟမန်ခရိုင်မြို့တော်လတ်ကာမှာတော့တာလီဘန်တွေနဲ့အာဖဂန်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပြီးအရသာအများပြားတည်ဆုံးခဲ့ရပါတယ
်တင်းငွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။သတို့ရရှိများခင်ဗျာမြန်မာနိုင်ငံမှာဩဂုတ်လ8ရက်နေ့ဟာလွန်ခဲ့တဲ့33နှစ် 1988 ခုနှစ်တုန်းကလူလူအောင်ကြွားမှုကြီးဖြစ်ပေါ်ခဲ့တဲ့ရှီလီလုံအရေးတော်ပုံနေလို့ဆိုရမှာပါ။အခုတော့ဒီမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်တဲတွေကိုဖြည့်ရှင်းရမှာအမျိုးသားညီညွတ်ရေးအစိုးရကိုနိုင်ငံတကာကအသိမှတ်ပြုလက်ခံလာအောင်ကြိုးပမ်းနေနေနဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC အပါအဝင်နိုင်ငံတကာမှာမြန်မာအရေးလှုပ်ရှားသူတွေကစနေနေ့ကစူဝေးလှုပ်ရှားခဲ့ကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုလှုပ်ရှားခဲ့တဲ့ရှေးလေးလုံးနှစ်ပတ်လည်နေ့အထိမ်းအမှတ်နဲ့ပါတိုက်ဆိုင်ကျင်းပခဲ့ကြတဲ့ဝါရှင်တန်မြို့တော်ကလှုပ်ရှားမှုကတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုခမောင်စိုးမင်းကပြောပြမှာပ
ါဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့နေရာကတော့အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမေရိကန်သမ္မတအိမ်ယူတော်ရှေ့ကမြန်မာတွေရဲ့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရထောက်ခံတဲ့ဆန္ဒပြပွဲဖြစ်ပါတယ်အခုဆန္ဒပြပွဲမှာဆိုရင်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရကထောက်ခံကြောင်းအမေရိကန်ပြည်ထောင်စုအစိုးရအနေနဲ့တရားဝင်အသိမှတ်ပြုဖို့တောင်းဆိုတဲ့ဆန္ဒပြပွဲလည်းဖြစ်ပါတယ်အခုဆန္ဒပြပွဲမှာဆိုရင် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သတင်းဤပညာနဲ့ပြန်ကြားရေးဝန်ကြီးဦးထင်လင်းအောင်လည်းတက်ရောက်လာတာတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးအခုပွဲနဲ့ပတ်သက်ပြီးဦးထင်လင်းအောင်ရဲ့သဘောထားကိုမေးမြန်းကြည့်တဲ့အခါမှာတော့သူကအခုပြောပါတယ်
ဒီပွဲကတော့အင်မတန်အောင်မြင်တဲ့ပွဲလို့ပြောမှာတော့အချိန်နည်းနည်းပါတော့တလာပွဲလောက်ပဲအချိန်ရလိုက်တယ်အဲ့ဒီတလာပွဲလောက်ပဲမှာအမေရိကန်မှာတလောက်ဆိုများအောင်ဆိုပြီးတိတ်ပါနေတယ်ဒါကဘယ်လိုလဲအမေရိကန်မှာတစ်ခါမှတလောက်ဆိုများတယ်ဘယ်လိုချိန်ရတာတော့အာသူလည်းရှိတယ်ဘောကကြွားနေတယ်ဒီပွဲထဲမှာတော့ဘာလဲလူတွေကပွဲပဲဆက်ပြီးတော့လာကြတယ်ဒါမှမဟုတ်ဒီနေ့ကတော့ဟုတ်ကဲ့ဒီညကြီးတင်ပါဦးချိန
်ရအောင်ညာဟုတ်ကဲ့ဒီပွဲမှာဆိုရင် NUG ကိုအမေရိကန်ပြည်ထောင်စုကတရားဝင်အသိမှတ်ပြီးထောက်ခံကြောင်းတောင်းဆိုတာပြင်တာမကဘူးတော့ဒီဒါမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဥစလေအဖြစ်တာမတ်ကြီးဥကျော်မိုးထွန်းကိုဆက်လက်အသိမှတ်ပြုဖို့လဲအမေရိကန်ပြည်ထောင်စုကိုတောင်းဆိုတာဖြစ်တယ်လို့တိုက်တွန်းတာလည်းဖြစ်ပါတယ်ဒါအပြင်ဒီဇန်နဝါရီလတရနေ့နောက်ပိုင်းအမေရိကန်ပြည်ထောင်စုကနေပြီးတော့ထိမ့်သိမ်းထားတဲ့ဒေါ်လာ1ဘီလီယံတန်းတစ်ထောင်ကျော်ကို ဒီလူလူအစိုးရလက်ထက်ကရှိတဲ့အဲ့ဒီဒေါ်လာတန်းတရောင်ကျော်ကို NUG ဒီအမျိုးသားညီညွတ်ရေးအစိုးရကိုစီမံခန့်ခွဲခွင့်ပေးဖို့လဲတောင်းဆိုမှာဖြစ်ပါတယ်အခုဆန္ဒပြနေကြတဲ့ဗမာတွေကတောင်းဆိုတဲ့အထဲမှာဘာမဘေးလို့ခေါ်တဲ့ဒီအမေရိကန်ကွန်ဂရက်စ်ပြတော်ကနေပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးဓာတ်မကပို့ပြီးစူးစမ်းဆောင်ရွက်လာဆီအစိုးရကိုပို့ပြီးဓာတ်ကတ်လာလုံဆောင်မှုအတွက်တောင်းဆိုပြီးကြတာလေပါဝင်ပါလေအဲ့ဒီဘာမာဒီမြန်မာနိုင်ငံဆိုင်ရာဥပဒေကျလာဖို့အတွက်စူးစမ်းတဲ့အချိန်မှာပါဝင်မှုတူဖြစ်တဲ့သမားတော်ကြီးဆရာဒေါက်တာသန်းနိုင်ကိုပြင်းပြကြည့်တဲ့အခါသူက
ဘာမပေးတယ်မှာပါပါလေဒီချက်ကတော့ဒီချက်ဆိုရပေါ့ဆန့်ကျင်ရည်အားဖြတ်ဖို့ဒီနေ့ဆက်မဖို့ MD ကိုခေါ်တဲ့ဒီနေ့နဲ့ပါတော့လို့ဒီနေ့ဒီစားတယ်ဆန့်ကျင်ချောက်ပဲဒီချက်ကတော့မာဒီယိုဆိုတဲ့နေရာကြီးကဒီမှာညာကိုပြေးဖို့ဆက်ပြန်ချက်ကတော့ crime scene ကိုအားရတဲ့ဒီနေ့ကရေးပြီးပါပါတယ်အဲ့ဒါကိုကျွန်တော်ကထပ်ပြီးတော့ NUG government ကိုဒီမှာပြုဖို့ဆက်ဆက်ပြုဖို့အားလုံးပါတယ်ဒီပါတီရရှိအောင်ဒီလိုဆက်ရပါတယ်တကယ်သူချက်ချနိုင်တယ်မတ်ကိဦးဒီကမှာပါတယ်ဒီနေ့ like walk ပြတော့တောင်းချင်ကြံပြည့်ရဖြစ်ပါတယ်
သမရာအေဗီရာရှေ့မှာရှိကြတဲ့ဆန္ဒပြနေကြတဲ့မြန်မာတွေဟာဂျမ်းလျှောက်ပြီးတော့အမေရိကန်ကွန်ဂရက်စ်လွတ်တော်ရှေ့ကမျက်ခင်းကိုချီတက်နေကြပါတယ်။အဲဒီလိုချီတက်ဆန္ဒပြရမှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံဖို့အဓိကကြွေးကြော်ဆန္ဒပြကြပါတယ်။သူရဲ့စုစုပေါင်း3000ကျော်4000နီးပါးလောက်ရှိမယ်လို့ခန့်မှန်းရပါတယ်။ဒီဆန္ဒပြပွဲဟာဆိုရင်အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာတွေတဲကဆန္ဒပြမှုနဲ့ပါအကြီးအမားဆုံးဆန္ဒပြမှုအများကယူဆနေကြပါတယ်။ဒါအပြင်ဒီဆန္ဒပြပွဲမှာဒီအမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့ချင်းကချင်းဗမာကရင်စတဲ့တိုင်းရင်းသားတွေအပါအဝင်မြန်မာတိုင်းရင်းသားအလုံးကြီးပါပါဝင်ကြတာသိရှိရပါတယ်။ဒီဆန္ဒပြပွဲကိုဘာသာပေါင်းစုံကမြန်မာတွေလည်းပါဝင်ရတယ်။ပါဝင်နေကြတယ်ဒီရိုဟင်ဂျာတွေလည်းပူပေါင်းဆန္ဒပြတာတွေ့ရှိရတယ်။အခုဆန္ဒပြပွဲဆိုတာဆက်မြန်မာပြည်ကိုကယ်တင်ရေးဆိုတဲ့လှုပ်ရှားမှုအဖွဲ့ကနေပြီးတော့ဥဆောင်ဆန္ဒပြတာဖြစ်ပါတယ်။မနက်ပံကြာရောက်မဲ့ရှင်းလင်းလုံးနှစ်ပတ်လည်အထိတ်မှန်အနေနဲ့လည်းဒီကနေ့အကျိုးကနေဆန္ဒပြကြတာလို့သိရှိရပါတယ်ခင်ဗျာ။ကျွန်တော်ကမောင်စုံမင်းဝါရှင်တန် DC ကနေသတင်းပေးပို့ပါ။ဟာ
စီလီလုံးနေ33နှစ်မြောက်အထိမ်းမှတ်အပါဝင် NUG အစိုးရကိုနိုင်ငံတကာကအတိမတ်ပြုရေးဝါရှင်တန် DC ကဆန္ဒထုတ်ဖော်ပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုခမောင်စုံမင်းတင်ပြခဲ့တာပါ။ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံထဲမှာဒီမိုကရေစီတောင်းဆိုအောင်ကြွားခဲ့တဲ့စီလီလုံးလှူရှားမှုဒီ33နှစ်ပြည့်မြောက်တဲ့နေ့မှာပဲနိုင်ငံအနှံ့ဆန္ဒပြလှူရှားဖို့တက်ကြွလှူရှားသူတွေပြင်ဆင်နေကြပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဆန္ဒပြလှူရှားသူတွေဟာရှေးလီလုံးအထိမ်းအမှတ်အဖြစ်နဲ့တနင်္ဂနွေနေ့မှာဆန္ဒပြဖို့တိုက်တွန်းထားတယ်လို့မန္တလေးမြို့ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာတေစာဆန်းကပြောပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးဒေါက်တာတေစာဆန်းကိုဆက်သွယ်မေးမြန်းထားတဲ့ကိုရန်နိုင်ပြောပြပေးပါဦးဗျာ
တဘာဒီအာနာရှင်စနစ်ကိုတွန်းလှန်ဖြုတ်ချခဲ့တဲ့ရှင်လီလုံးအရေးတော်ဘုံကြီးဟာဒီနေ့ဆိုရင်33နှစ်ပြည့်သွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့အခုလိုရှင်လီလုံးအရေးတော်ဘုံကြီး33နှစ်ပြည့်နေမှာပဲမြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်မှုနဲ့ရင်ဆိုင်နေရတာကြောင့် 1988 ခုနှစ်ကလှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတော်မှာရောလူမှုကွန်ရက်တွေကပါဆန္ဒပြဖို့တိုက်တွန်းထားတယ်လို့မန္တလေးဆန္ဒပြသပိတ်ခေါင်းဆောင်ဒေါက်တာတေစာဆန်းကပြောပါတယ
်။ဒီအရေးတော်ဘုံကြီး33နှစ်ပြည့်ချိန်မှာနော်ဒီအရေးတော်ဘုံကြီးကိုဂုဏ်ပြုထိမ့်မက်ပြီးတော့အားဖြင့်ကျွန်တော်တို့နော်တနိုင်ငံလုံးမိဘပြည်သူတွေအားလုံးဒါပါဝင်ဆောင်ရွက်နိုင်တဲ့တပိတ်လှူရှားမှုတွေဆောင်ရွက်ကြဖို့ဖြစ်ပါတယ်အဲ့တော့တပိတ်အနေနဲ့ပြောမယ်ဆိုရင်အဓိကနော်ကျွန်တော်တို့အားလုံးပါဝင်နိုင်တဲ့အနေနဲ့နံပါတ်1ကျွန်တော်တို့နော်လက်ရှိချောင်းထောင်တဲ့ 8 finger strike ကိုကျွန်တော်တို့ဆောင်ရွက်ကြပါမယ်အဲ့တော့ကျွန်တော်တို့လက်ရှိချောင်းရှင်းလင်းဆုံးအရေးတော်ဘုံကြီးဂုဏ်ပြုတော့အားဖြင့်နော်လက်ရှိချောင်းထောင်တဲ့ပြီးတော့ကျွန်တော်တို့ဒီတပ်ပေါ်ရိုက်တာလူမှုကွန်ရက်တွေမှာတင်တာကျွန်တော်တို့နော်မြေပြင်မှာလည်းပဲဒီလိုမျိုးလှူရှားမှုတွေဆောင်ရွက်တာကိုကျွန်တော်တို့ လုံးကြဖို့ရှိဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ red campaign ပေါ့နော်အနီရောင်တပိတ်လှုပ်ရှားမှုဖြစ်ပါတယ်ခင်ဗျာအဲ့တော့အနီရောင်ဆိုတာကတော့အားလုံးသိတဲ့အတိုင်းပဲရဲရင်ချင်းခိုင်မာချင်းပြတ်သားချင်းစွန့်စားချင်းဆိုတဲ့အတိတ်ပဲတွေကိုဖော်ညွှန်းတာမို့ဒီရှင်းလေးလုံးစိတ်တက်ကိုကွန်ပျူတာကပြကျွန်တော်တို့မိဘပြည်သူတွေအနေနဲ့အနီရောင်အဝတ်အစားကျွန်တော်တို့အသုံးဆောင်တွေကိုကျွန်တော်တို့ဝတ်စားစည်ရင်ကြမယ်နော်ညီအောင်ကျွန်တော်စေးညီတပိတ်လှုပ်ရှားမှုစသဖြင့်ဒါတွေကိုကျွန်တော်တို့ဆောင်ရွက်ကြဖို့ဖြစ်ပါတယ
်စစ်တပ်ကအာဏာသိမ်းတာအခုဆိုရင်6လကျော်ရှိသွားခဲ့ပြီဖြစ်ပြီးအဲ့ဒီ6လကျော်ကာလအတွင်းမှာစစ်ကောင်စီဘက်ကအကြမ်းဖက်နေနေတာတွေပြစ်ခတ်ဖမ်းဆီးတာတွေကြောင့်ဆန္ဒပြပွဲတွေအတိုင်းအတာတစ်ခုထိအရှိန်ရော့ကျခဲ့ပေမဲ့လည်းတချို့မြို့တွေမှာတော့ဆန္ဒပြပွဲတွေဟာနေစဉ်လှုပ်လို့ဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်ဒီနေ့အတွက်ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးအစီအစဉ်တချို့ကိုလည်းဒေါက်တာဒေသာဆန်းကအခုလိုရှင်းပြပါဗျ။
တော့ကျွန်တော်ဒီနေ့မှာကျွန်တော်တို့တနိုင်ငံလုံးမှာကျွန်တော်တပိတ်ကြွေးကြော်တန်အဖြစ်ကျွန်တော်တို့88ကဒေဂျီဟောင်း27မှာအပြီးကောင်းဆိုတဲ့ကြွေးကြော်တန်နဲ့ကျွန်တော်တို့တပိတ်လှုပ်ရှားမှုတွေကိုဆောင်ရွက်ကြဖို့ပဲဖြစ်ပါတယ်ခင်ဗျ။အဲ့တော့ဒီကျွန်တော်တို့လက်ရှိချောင်းထောင်ချင်းကတော့ကျွန်တော်တို့တစ်ဖက်ကလက်3ချောင်းထောင်မယ်တစ်ဖက်ကကျွန်တော်တို့လက်5ချောင်းထောင်ပြီးတော့ကျွန်တော်တို့ဒီလက်ဝါးပေါ်မှာလည်းကျွန်တော်တို့ဒါရှင်းလေးလုံးဂုံပြုတ်เนาะအထိမ့်မဲ့စာသားကျွန်တော်တို့ကြီးပြီးတော့ကျွန်တော်တို့ဆောင်ရွက်ကြမှာပဲဖြစ်ပါတယ်ခင်ဗျ။
စစ်တပ်ကအာဏာသိမ်းယူလိုက်လို့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးကြက်တဲတွေကိုအမေရိကန်ပါဝင်နိုင်ငံတကာကလည်းစစ်ကောင်စီပေါ်ဖိအားတွေပေးလာနေပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကလည်းမြန်မာနိုင်ငံရေးအကြက်တဲကိုဖြည့်ရှင်းဖို့မြန်မာနိုင်ငံကိုတွားရောက်ရမှာသက်ဆိုင်သူတွေအလုံးတွဲဆုံခွင့်ရဖို့လည်းမနေ့ကပဲပြောကြားလိုက်ပါတယ်။အခုလိုအာဆီယံဘက်ကကြိုးပမ်းဆောင်ရွက်ချက်တွေကိုကြိုးဆိုပေမဲ့ဆရာနာရှင်စနစ်အဆုံးသတ်ဖို့အတွက်ပြည်သူတွေရဲ့အင်အားကပဲအဓိကကျတယ်လို့ဒေါက်တာဒေသာဆန်းကပြောပါရယ်
အဲ့တော့ဒီအာဆီယံရဲ့ပေါ့နော်မြန်မာအရေးကိုဝင်ရောက်ဆက်ဆက်ဖြည့်ရှင်းပေးလို့ပဲစိတ်စည်နာကိုကျွန်တော်တို့ကဒါအတိမတ်ပြုပါရယ်လေးစားပါရယ်သို့တော့ဒီနေရာမှာကျွန်တော်တို့ဝင်ရောက်ဆက်ဆက်ပြေးလို့တယ်ဆိုရင်နော်အဲလုံလောက်တဲ့နော်ဖြည့်ရှင်းမှုနီးနာတွေကိုကျွန်တော်တို့ဆောင်ရွက်ဖို့လိုတယ်ကျွန်တော်တို့သက်ဆိုင်တဲ့အင်အားစုတွေအားလုံးနဲ့ကျွန်တော်တို့စကားပြောဖို့နော်ချိတ်ဆက်ဖို့လိုပါတယ်ဆိုတော့ဒီအကြံဖက်စစ်ကောင်စီတခုတည်းနဲ့ပဲတပွဲတည်းနဲ့ပဲစကားပြောတာမဟုတ်ဘဲကျွန်တော်တို့ပြည်သူလူထုကိုတကယ်ကိုစားပြုမှုအပြည့်အဝရှိတဲ့နော်အမျိုးသားညီညွတ်ရေးအစိုးရနော်နောက်ကျွန်တော်တို့ဒီအရက်ဖက်အဖွဲ့အစည်းတွေကျွန်တော်တို့တပိတ်အင်အားစုတွေစသဖြင့်ဒီတနက်ကိုင်းတိုင်းရင်းတော်လှန်ရေးအင်အားစုတွေအားလုံးနဲ့စကားပြောဖို့နော်လိုပါတယ်နောက်ဒီကာကတော့ကျွန်တော်တို့လက်ရှိနော်ဒီဖန်စီထင်းသိမ်းခံထားရတဲ့နော်အာရမဖန်စီခံထားရတဲ့အင်္ဂိအကျဉ်းသားအားလုံးကိုလည်းအမြန်ဆုံးဖြင့်ချက်မရှိလွတ်ပြေးဖို့လိုပါတယ်เนาะဒါတွေမရှိဘဲနဲ့ဒီလိုအခြေအနေမှာမရှိဘဲနဲ့ကျွန်တော်တို့စကားပြောဖို့ဒီစေစားဖို့ဆွေးနွေးဖို့တိုက်တွန်းနေတယ်ဆိုရင်တော့ဒါဒီလုံလောက်တဲ့အနေအထားမရှိဘူးလို့ပဲကျွန်တော်တို့ကတော့ပြောလိုပါတယ်သို့တော့ကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့เนาะနားလည်ပြီးတာပါကျွန်တော်တို့တော်လန်ရေးရဲ့အောင်ပွဲအတွက်အဓိကအတီးကျွန်တော်တို့ပြည်သူအင်အားကပဲအခရာဖြစ်တယ်ဆိုတော့လည်းကျွန်တော်တို့ကသဘောပေါက်ပြီးသားဖြစ်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလနေ့စစ်တပ်အာဏာသိမ်းချိန်ကစာပြီးစစ်ကောင်စီတပ်တွေဘက်ကပြစ်ခတ်ဖမ်းဆီးမှုတွေကြောင့်နိုင်ငံတော်မှာတည်ဆုံးသူဟာ960ကျော်ရှိပြီးဖမ်းဆီးခံရသူ9000ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကကူညီစောင့်ရှောက်ရေးအသင်း AAPB ကထုတ်ပြန်ထားပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့ AAPB ရဲ့စာရင်းဟာချက်ကားပြောဆိုတာသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်းကဒီရှစ်လေးလုံးအထိမ့်မှပြင်းစင်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ကိုရန်နိုင်ပြောပြသွားတာပါဒီလိုလှုပ်ရှားမှုအကြောင်းတွေအပြီးမှာတော့ဒီကိုဗစ်အခြေအနေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံမှာကိုဗစ် -19 တတိယလှိုင်းတဲ့ဖြစ်နှုံးရောသေနှုံးအများဆုံးဖြစ်ခဲ့တဲ့ရန်ကုန်မှာအခုဆိုလို့ရှိရင်ဒီကူးစက်မှုတွေအနည်းငယ်ပြန်လည်ကြာဆင်းလာနေပြီလို့ရန်ကုန်တိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်အခုလိုကြာဆင်းလာရတာကအရင်ကူးစက်များစီခဲ့တဲ့ကျောင်းတွေကိုပြန်ပိတ်တာအပါအဝင်လော့ခ်ဒေါင်းကိုဖိဖိစီချနိုင်တာနဲ့နောက်ပိုင်းမှာဆေးရုံကတင်းတွေပြန်ပြီးတိုးလာတာကြောင့်လို့ကျန်းမာရေးအရာရှိတွေကပြောတာပါရန်ကုန်တိုင်းမြို့နယ်တစ်ခုမှာတော့လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ကျန်းမာရေးအရာရှိတူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးအခုလို့သူကဆရှင်းပြပါတယ
်ကျွန်တော်တို့ဒီကိုဗစ်ဖြစ်နှုန်းကအခုဇူလိုင်လနောက်ဆုံးဘက်ကနေစပြီးတော့ဗောနော်အခုအတိကတော့ဖြစ်ပေါ်နှုံးနေရရော့ကြလာတာကိုကျွန်တော်တို့တွေ့ရတယ်တည်ဆုံးမှုနှုံးကလည်းတဖြည်းဖြည်းနဲ့ဗောနော်တီးတကောင်ကိုရော့ရတာကိုကျွန်တော်တို့တွေ့ရဥပမာကျွန်တော်ဂရက်တစ်ခုနဲ့လှုပ်ထားဆိုလို့ရှိရင်ခြေကားဆင်းတယ်လို့ဗောနော်အောက်ကိုတဖြည်းဖြည်းနဲ့ပြုတ်ပြုတ်ကျသွားတာကိုတွေ့ရတယ်ဗောတည်ဆုံးနှုံးဗောနော
်ဟုတ်ကဲ့အရေးအတွက်အပြည့်ကြည့်မယ်ဆိုလို့ရှိရင်အရင်ဘလောက်ကနေရှိပြီးတော့အခုဘလောက်ကိုကျလာတာပေါ့နော်ဒီတက်ဆိုင်ရနေမြန်မာတွေ့ရတယ
်တက်ဆိုင်ရနေမြန်မာဆိုလို့ရှိရင်ကျွန်တော်တို့အရင်ဆိုရင်ဇူလိုင်လနောက်ဆုံးပတ်ပေါ့နော်39 38အဲ့ဝင်းကျင်ရနေပြီးတော့ဒီဩဂတ်လ6ရက်နေ့ထိဟို9ရက် ဆယ်ယောက်အဲ့လောက်အစဉ်ဒီတဖြည်းဖြည်းကြကြလာတယ်ပေါ့နောက်လူအဲ့လောက်ဘုန်းတော်လိုက်ကြောင်းဟုတ
်ကဲ့အဲ့တော့ဘလောက်လောက်စစ်တဲ့အထဲမှာအခုလိုတွေ့ပြီးတော့ဘလောက်ရာဂိုင်းနှုတ်လောက်ကိုလို့ရောပြောလို့ရမလဲ
စစ်တာကတော့ကျွန်တော်တို့ကစစ်ပေးတယ်တို့ပြင်မဲ့လဲပေါ့နော်နေ့တိုင်းမစစ်ပေးနိုင်ဘူးဘာကြောင့်နေ့တိုင်းမစစ်ပေးနိုင်လဲဆိုတော့ကျွန်တော်တို့ကဂျမရေးဌာနနဲ့ပရိဒအဖွဲ့တွေပေါ့နော်ပေါင်းပြီးတော့စစ်ပေးတယ်ဒီစစ်ပေးတဲ့ဝန်ထမ်းတွေကိုယ်တိုင်လည်းအကြောင်းမျိုးမျိုးကြောင့်ကိုဗစ်ဖြစ်သွားတဲ့လူတွေလည်းရှိတယ်ပေါ့နော်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကတင်းလာနေတည့်ရက်ပဲကျွန်တော်တို့ကအခုစစ်ပေးနိုင်တယ်တို့ပေတော့လူ9ယောက်10ယောက်စုမိလို့ရှိရင်တော့ကျွန်တော်သက်ဆိုင်ရာကနေပြီးတော့သက်ဆိုင်ဆိုတော့ကျွန်တော်တို့ဒီပရိဒတ်နဲ့ဂျမဧတနာပေါ့နော်ဒီဌာနကနေပြီးတော့ဟိုလူရင်းလူတို့လိုပေါ့ဂျာရက်တွေမှာစစ်ပေးတယ်ပေါ့နော်စစ်ပေးတော့လေဒီယောဂဖြစ်ပွားတဲ့လူတော်တော်များများဟာကျွန်တော်တို့ရှိကိုလာမစစ်နိုင်တာရှိတယ်ဒါပေမဲ့အခုကတော့အကုန်လုံးကဖျားတဲ့ရင်နာနေကြရင်ဒါကိုပြည့်ဖြစ်ဖို့များပါပြီ
ဟုတ်ကဲ့အဲ့တော့ဒီနေ့မှာဘာကြောင့်မလို့အခုလိုမျိုးပေါ့နော်ဒီစစ်ဆေးတွေ့ရှိမှုပေါ့ကြာသွားတယ်လို့ယူဆမိတယ်
အဓိကတော့ကျောင်းနေကိုပိတ်လိုက်တယ်စားတော့ဆိုင်နေကိုပိတ်လိုက်တယ်နောက်ပြီးတော့ဂျိုင်းဆွဲပေါ့နော်ပါစယ်စနစ်နဲ့လှုပ်လိုက်တယ်နောက်ပြီးတော့ဂျုံနေကိုအခုပြီးခဲ့တဲ့လ2ရက်ကစပြီးတော့ပိတ်လိုက်တယ်နောက်ပြီးတော့ဒီပိတ်လိုက်တဲ့တပတ်နှစ်ပတ်အတွင်းမှာဒီဖြစ်ပေါ်မှုနှုံးတွေများသေးရပေါ့များတယ်ဆိုတာလည်းအရင်ကအကြောင်းတွေယုံနေနောက်ဒီစားတော့ဆိုင်တွေဖွင့်ထားတဲ့အတွက်ကြောင့်ယုံနေပိတ်ပြီးနှစ်ပတ်လောက်အတွင်းမှာများပေမဲ့လည်းဒီပိတ်ထားတဲ့အကျိုးဆက်တွေကအခုဇူလိုင်လကုန်နဲ့ဒီဩဂတ်စ်လဆမ်းပိုင်းမှာဖြစ်ပေါ်မှုနှုံးနဲ့တည်ဆုံမှုနှုံးတွေကျဆင်းသွားတယ်လို့ယူဆပါတယ်
ဟုတ်ကဲ့အဲ့တော့ဒီနေရာမှာတည်ဆုံမှုအနေထားရောဘယ်ကာလလမှာဘာကြောင့်ရော့ကျလာတယ်လို့ထင်လဲ
တည်ဆုံမှုကဒီများလာကတော့ဒီဇူလိုင်လတတိယပတ်ပေါ့နော်ဒုတိယပတ်တတိယပတ်မှာတော်တော်လေးကိုများခဲ့တယ်ပေါ့နော်များတဲ့အကြောင်းရင်းကလည်းဒါဖြစ်ပေါ်မှုနှုံးတွေများတဲ့အတွက်ကြောင့်ပဲနောက်တစ်ခုကကျွန်တော်တို့ကဖြစ်ပေါ်မှုနှုံးတွေဒါများတဲ့အခါမှာကျွန်တော်တို့သေယုံနေကဒီလူနာတွေကိုအကုန်လုံးလက်ခံကူတာတဲ့အနေအထားကိုကျွန်တော်တို့မရှိခဲ့ဘူးသေယုံနေမှာကတိမလုံလောက်တာတွေကြောင့်နောက်ပြီးတော့ဒီကျမရေးဝန်ထမ်းတွေကလည်းဒီအကန့်တလေးရှိတာရဲ့အကြောင်းရယ်အိမ်ဒီမှာပဲတော်တော်များများဆေးရုံဆောင်ရင်းနဲ့နေခဲ့ကြအဲ့ဒါကြောင့်မလို့ညားခဲ့ရခြင်းဖြစ်တယ်ပေါ့နော်အဲ့ဒါကျွန်တော်တို့ဇူလိုင်လနောက်ဆုံးဘက်ကစပြီးတော့ကျွန်တော်တို့ကြာလာတာကိုကျွန်တော်စပြီးတော့တွေ့ရတယ်ပေါ့သုံးစားကြော်ကြော်လောက်ကိုကျွန်တော်တို့ကြာလာတာတွေ့ရတယ်ပေါ့ဖြစ်ပေါ်နှုံးကြာသွားတဲ့အတွက်ကြောင့်ဆေးရုံနေမှာလည်းကျွန်တော်တို့ကုသလို့ရတယ်နောက်တစ်ခုကဒုချက်တဲ့ကတင်တွေကလည်းနည်းနည်းလေးများလာတယ်ကုသရေးဘက်မှာပို့ပြီးတော့အယုံစိုက်ပြီးလုံလန်နိုင်တဲ့အတွက်ကြောင့်လည်းဒီဆုံးတော့ဖြစ်ပေါ်တော့ကြာသွားတယ်ကျွန်တော်ယူဆပါတ
ယ်ဟုတ်ကဲ့အဲ့တော့တစ်ချိန်တည်းမှာဒီဆေးဝန်တန်းတွေလည်းကူးစက်မှုတော့ရှိလာတယ်ပေါ့နော်အဲ့ဒီအနေထားရော
ဆေးဝန်တန်းတွေကူးစက်မှုကလည်းဇူလိုင်လပထမပတ်ဒုတိယပတ်မှာတော်တော်လေးများတော့တွေ့ရတယ်နောက်ပိုင်းကာလတွေတော့တော်တော်လေးလျော့နေလာတော့တွေ့ရတယ်ဈေးဝင်တန်းနေတဲ့မှာလည်းအနေချင်းတော့တည်ဆုံမှုတော့ရှိခဲ့ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဗီယိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်။စလုံးပေါင်းက voabamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ voabumese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabumese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရန်တင်းငွနေနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line တို့မီတာ2540 51နဲ့ line လမ်းမီတာ190ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်သွားနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒို့အတန်အပတ်စဉ်ကဏ္ဍနဲ့အတူစနေညဇဂဝိုင်းအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
ဒီရှစ်လေးလုံးဆိုတာတကယ်တမ်းဟိုပြောမယ်ဆိုရင်ကျွန်တော်တို့ကအရင်လဲမမှန်းရဲဘူးပေါ့နော်အဲ့လိုလဲဖြစ်ပါတယ်ရှစ်လေးလုံးမနဲ့မှာဒီစပြီးတော့မှစုလီဖျားနဲ့ဒီမြို့တော်ခမဘက်ကိုဒီဒီ
နောက်ပိုင်းမှာကျွန်တော်တို့အပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံတွင်းကလူအခွင့်ရေးအကြောင်းတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံတွင်ဒေချက်နှံချက်ကပ်ပေးဒုက္ခကိုရင်ဆိုင်နေရတဲ့နေရာမှာအကျူသဘောဆောင်တဲ့အကြောင်းအရာတွေကိုဒို့အတန်ကအလေးပေးစုစည်းဖြစ်ခဲ့ပါတယ်။ဒီဆောင်မမှာဆိုရင်လူငယ်တွေနဲ့ပရာဟိတသမားတွေဟာနာမကျန်းလူတွေနဲ့ဆင်းရဲချို့တဲ့သူတွေကိုအောက်ဆီဂျင်ဖြစ်ပေတဲ့အလုကစားလို့အစာအစာနဲ့ဆေးဝါးတွေ၊ကုညီရဲ့အချိအသက်ရှင်တန်ရေးအတွက်မရှိမဖြစ်လိုအပ်တဲ့အကူအညီတွေပေးနေကြတာကိုနားဆင်ရမှာပါ။ဒီဆောင်မကို Frontier မြန်မာရဲ့သတင်းသားတွေကစူးစီးတင်ဆက်ချတာဖြစ်ပါတယ်။
ကျန်းမာရေးစောင့်ရှောက်မှုစနစ်ကပြိုလဲနေချိန်မှာတည်စီနိုင်လောက်တဲ့ဗိုင်းရပ်စ်ရောဂါပိုးကလည်းကူးစက်ပြန့်နှံ့နေမယ်ဆိုရင်သင်ပါလို့ဖို့စိတ်ကူးပါတယ်လေ။အဲဒီလိုစိန်ခေါ်မှုတွေကိုမြန်မာနိုင်ငံကတာမန်ပြည်သူတွေရင်ဆိုင်နေရပြီးတော့အချင်းချင်းဖေးမှကူညီကြရင်းနဲ့ကပ်ဘေးအတွင်းရှင်သန်နိုင်အောင်ကြိုးစားနေကြပါတယ်
။ကျွန်တော်တို့ကရောဂါကြောက်လာဆိုကျွန်တော်တို့လည်းလူပဲကျွန်တော်တို့ကြောက်တယ်။ဒါပေမဲ့ကျွန်တော်တို့ကြောက်တာကျွန်တော်တို့ကမဖြစ်သေးဘူးအတက်နဲ့ဝေးလို့တည်းလေ။အခုအတက်တန်ဖြစ်တဲ့လူတွေကအောက်ဆီဂျင်တစ်လုံးရလဲတစ်လုံးတို့တာအတက်ကဲနိုင်နေတယ်အဲကြောင့်မလို့ကျွန်တော်တို့ကသွားတာ
ရန်ကုန်ကကိုဖြိုးဆိုတဲ့လူငယ်ပါသူနဲ့သူညီတွေကအောက်ဆီဂျင်ဖြည့်တဲ့နေရာတွေမှာညအိတ်ဆောင်ပြီးတော့လူနာတွေအတွက်အောက်ဆီဂျင်တန်းစီပေးနေကြတာပါအောက်ဆီဂျင်ခမဲ့တန်းစီပေးတဲ့အကြောင်းကိုဆိုရှယ်မီဒီယာပေါ်မှာတင်ခဲ့ပြီးတော့အောက်ဆီဂျင်လိုနေတဲ့သူတွေကိုလည်းထက်ထဲဝင်ဝင်ကူညီပေးခဲ့ပါတယ်
တို့ဒီယောဂါကလည်းတျောက်ပြီးတျောက်ဖြစ်နေတျောက်ပြီးတျောက်တင်ဆိုကြမင်းတို့ကအခွင့်မပြုဒါပေမဲ့ကျွန်တော်တို့ကဘယ်လိုလဲဒီတိုင်းနေရတာကိုယ့်ကိုယ်ဘယ်လိုလဲလက်ပြမလုံလို့လည်းခံစားရတယ်အဲဒါကြောင့်မလို့ကိုယ်ဘေးနားမှာလည်းစိတ်ယုံရှိတဲ့အတွက်တက်နိုင်တော့ကူညီမယ်ဆိုတော့အဲ့လိုမျိုးလှုပ်ဖြစ်သွားတာမြလှုပ်ဖြစ်တော့တဖေးနေရလို့ကျွန်တော်တို့ဒီလိုမျိုးညားများလာတာအဲ့လိုမျိုးမြအ
ာနာသိမ့်ပြီးနောက်ပိုင်းကိုဗစ်တတိယလိုင်းတွင်ယောဂါကူးစက်မှုတွေများပြားလာပြီးတော့နေ့စဉ်လိုလိုအောက်ဆီဂျင်လိုအပ်နေတဲ့သူတွေကများလာပါတယ်စစ်တပ်ကထိန်းချုပ်ထားတဲ့ကျန်းမာရေးစနစ်ကပြိုလဲနေပြီးပြည်သူအများစုကကျန်းမာရေးဆောက်ရှောက်မှုမရရှိကြပါဘူးဒီလိုကပ်ဆိုက်နေတဲ့ကာလမှာပြည်သူတွေကဗိုင်းရပ်စ်ကြောင့်မသေအောင်အချင်းချင်းဖေးမလာကြပါတယ်ကိုယ့်မိသားစုဝင်တွေထဲမှာအောက်ဆီဂျင်လိုအပ်နေတဲ့မိသားစုဝင်ရှိပေမဲ့ကိုယ့်လူနာထက်အချင်းနေပိုဆိုးပြီးတော့အောက်ဆီဂျင်အရေးပေါ်လိုအပ်နေတဲ့သူတွေကိုခက်တငားရနာတွေလည်းရှိပါတယ်မအေးချမ်းမေကအဲ့ဒီလိုလှူဒန်းတဲ့သူတွေထဲကတယောက်ပါ။သူမအမေကသူမတို့ကလေးမျိုးမှာကိုဗစ်ကပ်ရောဂါဆူဆူဝဝမဖြစ်ခင်လည်းကနေမကောင်းဖြစ်နေခဲ့တာပါ။အောက်ဆီဂျင်လိုအပ်နေတဲ့သူဖြစ်တာကြောင့်သူမရဲ့မိခင်အတွက်အောက်ဆီဂျင်အိုးတွေဝယ်ထားခဲ့ပါတယ်။အခုလိုလိုအပ်နေတဲ့အချိန်တွေမှာလည်းအရေးပေါ်လိုအပ်နေတဲ့သူမိတ်ဆွေကိုငှားပေးခဲ့တယ်လို့သူမကဆိုပါတယ်
။အာဒီမှာအတီးတယောက်ပါ။ဒါကဒီမိတ်ဆွေတယောက်ရဲ့အဖေကဒီအကိရဲ့အရန်ကြာနေတယ်။အဲ့တော့စစ်တရောဒီပေါ်လေးကြောင့်ဆိုတော့ဒါပဲတေးရတာပေါ့နော်။နှစ်ဆက်ပြီးနှာခေါင်းနဲ့ထိုးရပိုက်ရယ်လက်စီရယ်နှစ်ဆက်ပြီးရတော့သူကလုံးဝမနိုင်ဘူး။အိုးရဆိုသူ့ရင်မှာဆိုအိုးကြီးပေါ်လေးပြန်အိုးကြီးဆိုလို့ရှိရင်လေးလေးဦးငါးဦးလောက်ဉန်းဆောင်တာ။ဒါပေမဲ့သူကတနည်းကိုလေးပိုင်းလေးတဲကိုလေးဦးလောက်ကော အဲ့တော့အခုဒီမှာသူများဒီအူကြီးရာမိဖိဆေးကိုခင့်နေတဲ့အတွက်တော့လုံးဝမလဲပန်းနိုင်ဘူးဖြစ်တာပါ။ညအောင်ဆိုလို့ညတော့ကရှာရပြင်လေးတို့ကလည်းနေလုံးလောက်ကုန်တယ်ဆိုတော့အဲ့ဒီလိုဖြစ်တာလေ။အဲ့တော့ကလုံးဝလုံးလုပ်ပြီးတော့လည်းသူရဲ့တင်ကအခုလည်းနေပြန်6ဆယ်6ဆယ်5လောက်ပြောင်းလို့လုံးဝရှင်တိတ်မကောင်းလို့သူကအိမ်မှာရှင်ပြပေးပါအောင်ဆိုပြီးတော့သူတို့ညပေးလိုက်တယ်။အဲဒီလိုနေတဲ
ကတာမျိုးနယ်မှာရှိတဲ့ကလေးငယ်တဦးကလည်းသူ့စုထားတဲ့မြေအိုးစုဘူးကိုဖောက်ပြီးတော့ရရှိလာတဲ့အလွန်ငွေ2000ကျော်ကိုလူတန်းခဲ့ပါတယ်။သူ့ရဲ့လူတန်းမှုအကြောင်းကိုလူမှုကွန်ရက်ပေါ်မှာမျှဝေခဲ့ကြပြီးတော့လူအများပြားကခြေကျူးတာတို့ခေါ်စရာဖြစ်ခဲ့ပါတယ်။အဲဒီလိုခဲရခဲစစ်လူတန်းမှုတွေထဲကမှလူပြောများခဲ့တဲ့လူတန်းမှုတစ်ခုကတော့ရင်းနှံချောင်းမြို့နယ်ကဥပိုလ်ကြီးမောင်ရဲ့လူ စယုံတိဆောက်နိုင်ရေးအတွက်လှူဒန်းခဲ့တာပါ။ဥပိုလ်ကြီးမောင်နဲ့နှိစက်သူတဦးနဲ့ဒိုးတန်ကစကားပြောကြည့်ခဲ့ပါတယ
်။သူကဒီကပစာမျိုးကြီးတောင်းလို့ရတာဟာလေးကသူစစ်စုပါတယ်။နျူကလီးယားကျေလေးပေါ့။မာလန်လေးလို့ပြောလို့ရှိရင်ဒီတိဆောက်လေးကိုဖတ်ပြီးပြင်ပြထားတာပေါ့။အဲ့လိုချိန်ဆက်လို့ဆိုအမားတို့ဆိုင်မှာကလူပြည်ဆိုင်ဆိုတော့အဲ့ဒီကလူကြီးတွေလာတာ။ဒါတော့ဒီလူကျင်နေတယ်လူကျင်နေဆိုရင်ပြောပြမယ်ပေါ့။အဲ့နဲ့ဒီအော်လူပေါ့နော်ဒီလူကျင်နေလို့ပြောရတယ်။အဲ့နဲ့အဲ့ဒီကနေတမောက်လူကျင်နေဆိုသူက2000နဲ့သူကသူရတဲ့ပကံငွေဒါပမာဏဘယ်လောက်ရှိမှသိမှာမသိဘူး။2000မဟုတ်ဘူးမလို့နဲ့3000လို့လာတရားတရားတန်တာ3000လို့ပြောလိုက်တာ။အဲ့အဲ့ဒီ3000ဒုံနဲ့ပေါ့။အဲ့နဲ့ဒီဖြစ်သွားတာ။
ကိုဗစ်တတိယလှိုင်းမှာအခြေခံစားတောက်ကုန်ဈေးနှုန်းဈေးဝဈေးနှုန်းတွေကမြင့်တက်လာပြီးတော့တချို့ဈေးဝတွေဆိုရင်ဈေးကွက်အတွင်းပြက်လက်သွားတဲ့အထိဖြစ်ခဲ့ပါတယ်။အခြေခံလူဒန်းစားတိုင်းမိခိုအားထားရတဲ့ကျပ်ဥဈေးနှုန်းတွေကလည်းနှစ်ဆကျော်အထိမြင့်တက်ခဲ့ပါတယ်။အဲ့လိုမြင့်တက်မှုတွေကြောင့်တချို့စီးပွားရေးလုပ်ငန်းရှင်တွေကအခြေခံလူဒန်းစားတွေအတွက်ကျပ်ဥတွေကိုငွေကျပ်၅ကျပ်နဲ့ရောင်းချပေးတာတွေစံတပြီကိုငွေ၁၀၀ကျပ်နဲ့ရောင်းချပေးတာတွေအခြေခံစားတောက်ကုန်ဖြစ်တဲ့စံစီချက်သွန်နီကျက်ဥအဲ့ဒီလေးမျိုးပေါင်းကိုငွေကျက်တရာနဲ့ရောင်းချပေးတာတွေရှိပါတယ်။ကိုဗစ်တတိယလှိုင်းအတွက်နောက်ထပ်စိန်ခေါ်မှုကတော့ရောဂါပိုးများလာတဲ့အပြင်အကူအညီမရရှိတဲ့သူတွေအတွက်အိမ်ထဲမှာပဲလူမသိသူမသိတည်ဆုံသွားခဲ့ရတာတွေပါ။အခက်အခဲတွေကိုပြင်းထန်စွာရင်ဆိုင်ရတဲ့တချို့ကတော့အလံဖြူတွေစတင်ထောင်းလာပါတယ်။နောက်ပိုင်းမှာတော့ yellow flag campaign ပြည်သူ့မှပြည်သူတို့ကမ်ပိန်းတွေဖြစ်လာခဲ့ပါတယ်။ campaign အရအလံထောင်ထားတဲ့အိမ်တွေကို social media တွေပေါ်မှာဖြန့်ဝေပေးခြင်းအဖြစ်အကူအညီလိုအပ်နေတဲ့သူတွေကိုပြည်သူအချင်းချင်းကူညီပေးနေတာပါ။အဲဒီလိုအကူအညီလိုတဲ့သူတွေနဲ့အကူအညီပေးနေတဲ့သူတွေကိုချိတ်ဆက်ပေးတဲ့အထက်မှာတကုံတက္ကသိုလ်ကျောင်းသားတွေလည်းပါဝင်ပါတယ်
။ကျွန်တော်တို့ကိုဘယ်မြို့နယ်မှာအဲဒါမှမဟုတ်ဘယ်လမ်းထဲမှာဘယ်ရက်ကွက်မှာဒီလိုမျိုးအလံဝါထောင်ထားတဲ့အိမ်ဟာဘယ်အိမ်တွေရှိပါလဲအဲဗနက်အိမ်ရှိပါလဲအစဒီဖြင့်ကျွန်တော်တို့စီစဉ်ရလာခဲ့ပြီဆိုရင်ကျွန်တော်ကခုနပြောတဲ့နေရာမှာတကယ်လမ်းဆောင်ရွက်နေကြတယ်တကယ်လမ်းပစ္စည်းတွေသွားပို့တာတွေကူညီကြတာတွေလုပ်တဲ့သူတို့ဒါကျွန်တော်ကနိုင်တယ်လို့ပြန်ပြီးဆက်သွယ်တယ်သူရဲ့မျိုးအလိုက်ပေါ့အဲ့ဒါတော့သူကကိုယ်တိုင်ကိုယ်စားသွားရောက်ပြီးတော့ဒါဟိုပေါ့ဗျာစေးစေးဝါးတွေအစားတောက်စရာတွေသွားပြီးပို့ပြီးတဲ့ကိစ္စမျိုးကိုသူကကျွန်တော်ပြန်ပြီးတော့လုပ်တယ်ပေါ့နော်ဆိုတော့နောက်တစ်ပိုင်းမှာကျတော့လည်းဒါကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့ဒီတခြားသောမိဖက်အဖွဲ့အစည်းတွေတခြားသောအလူရှင်တွေစီရနေပြီးတော့အလူခံတာတွေရှိတယ်။အဲအဲ့လိုမျိုးအလူခံပြီးတော့မှဒါကျွန်တော်ခုနပြောတဲ့နေပြည်တော်မှာတကယ်လုပ်နေကြတဲ့သူတွေဒါကျွန်တော်တခြားသောစားတောက်ဆရာတွေစေဝါတွေဝယ်ဖို့အတွက်ဒါကျွန်တော်တို့ပြန်ပြီးတော့ဟိုခွဲဝေပေးပြီးတော့မှဒီရဲရဲလို့ flag ကနေပါတော့ဒါကျွန်တော်တို့ပါဝင်ပြီးတော့အဲ့ပုံစံမျိုးတော့လောလောဆယ်ပါဝင်ဆောင်ရွက်နေရပေါ့
။တကုံတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုမင်းဟန်ထက်ဖြစ်ပါတယ်။ကိုအကာတို့မြေပိုးနှစ်ယောက်စလုံးနေမကောင်းဖြစ်နေတဲ့အချိန်မှာစေဝါလိုအပ်တဲ့အတွက်အလံဝါထောင်းလိုက်ပါတယ်။အလံထောင်းပြီးနောက်မှာတော့စားတောက်တွေစေဝါတွေလာရောက်ကူညီပေးတဲ့သူတွေများတာကြောင့်အဆင်ပြေသွားတယ်လို့ဆိုပါတယ်။အဲဒီလိုကူညီပေးတဲ့သူတွေရှိတာကြောင့်ကျန်းမာရေးပြန်ကောင်းဖို့အတွက်ခွန်အားတွေဖြစ်ခဲ့တယ်လို့သူကဆိုပါတယ်
။ဒီကတော့ဘယ်လိုလဲ motivate တစ်ခုတော့ပြန်ရတယ်။အခုလည်းဆိုတယ်အော်ပေါ့နော်ကိုယ်လုံးခိုင်းရောက်နေချိန်ပေါ့နော်ကူညီကြရပြီးတော့အခုချိန်မှာလူတိုင်းကစိတ်ညစ်နေကြတဲ့သူကတော်တော်များကိုယ်ကြီးလည်းစိတ်ညစ်တာပဲလေတော့ဘာမှလုပ်လို့မရလဲရှိရမဟုတ်ဘူးထိုင်နေတဲ့ခါကြီးတစ်ခုဖြစ်နေတော့အကုန်လုံးစိတ်ညစ်နေကြတာကြည့်ရအဲ့လိုဖြစ်နေတော့ဟောပေါ့နော်ငါ့ဘော်ကိူးဆိုင်တဲ့သူရှိသေးပါလားပေါ့နော်အော်ငါ့ဘော်ရှိတဲ့သူရှိသေးတယ်ပေါ့အဲ့လို motivation လေးတော့ရလိုက်တယ်
အခုလိုပြည်သူမှပြည်သူတို့ကူညီတာတွေညားလာတာကြောင့်ကလေးမျိုးမှာတော့တေဆုံးတဲ့သူတွေရှင်နေလာတယ်လို့မအေးချမ်းမီကဆိုပါတယ်လက်ရှိချိန်မှာပြည်သူတွေကလည်းနီလန်မျိုးမျိုးနဲ့အားတက်တဲ့ရောကူညီတာတွေပရိုက်တာလူငယ်တွေကလည်းကိုကျိုးဆွန်ပြီးတော့တက်နိုင်တဲ့ဘက်ကကူညီနေတာတွေ ဆရာဝန်တွေကလည်း၎င်းတို့တက်ချမ်းတဲ့ဘက်ကနေတက်ချမ်းတဲ့ပညာနဲ့လိုအပ်သလိုကူညီတာအခမဲ့ကုသပေးတာတွေစသဖြင့်ကြာရခဏကနေပရိုက်တာလုပ်ငန်းတွေကိုလုပ်ကင်နေကြဆဲဖြစ်ပါတယ်ပရိုက်တာလုပ်ငန်းလုပ်ကင်ပေးနေတဲ့ကိုဖြိုးကတော့ကျွန်တော်ကတော့အဲ့လိုမျိုးလုံနိုင်တော့ကျွန်တော်ဆက်လုပ်မှာပဲဒါဆိုကျွန်တော်ဒီမှာကျွန်တော်ကိုယ်နိုင်လောက်ကူမယ်ကျွန်တော်လုံနိုင်လောက်ကျွန်တော်ဆက်
အဲ့လိုကသူများတွေလိုတန်းတို့မပြည့်မှာသူများတွေမြင်ရအောင်ကျွန်တော်ဆက်ပြီးတော့ကြိုးစားမအောင်နော်လူတန်းလူတန်းနိုင်လောက်လူမယ်အဲ့လိုမျိုးလုပ်မယ်ဗျအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းတဲ့မယ်လို့ဒိုးတန်ဖွဲ့သားရေကမျှော်လင့်ပါတယ်ဒိုးတန်ဖက်စင်တန်လွင့်အစီအစဉ်ကိုဖရန်ဒီယမြန်မာဝက်ဘ်ဆိုက်နဲ့ဖေ့စ်ဘွတ်စာမျက်နှာအပြင်ဒိုးတန်ဖေ့စ်ဘွတ် င်းနဲ့တနင်္ဂနွေနေ့မနက်6နာရီကနေ9နာရီအတွင်းမှလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်တို့အတန်းအစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်ကိုနားဆင်ကြရအပြီးအခုတခါတော့စနေညသကဝိုင်းအစီအစဉ်မှဖြစ်ပါရယ်ခင်ဗျာမြန်မာနိုင်ငံမှာဆိုရှလစ်တပါတီအာဏာရှင်စနစ်ကိုဖျော်လဲခဲ့တဲ့ဩဂုတ်လ10ရက်ရှစ်လေးလုံးအရေးတော်ပုံကြီးဟာဒီကနေ့မှာ33နှစ်တင်းတင်းပြည့်ပါပြီရှစ်လေးလုံးလှုပ်ရှားမှုမှာဘယ်လိုသင်ခန်းစာတွေကိုယူနိုင်ပါသလဲဒီရှစ်လေးလုံးလှုပ်ရှားမှုမှာရန်ကုန်တက္ကသိုလ်ကျောင်းသူဟောင်းအနေနဲ့ဒီဥဆောင်ပါဝင်ခဲ့တဲ့အခုဆိုလို့ရှိရင်မြန်မာရေးတက်ကြွလှုပ်ရှားသူဖြစ်တဲ့မက်ခင်အိုမာကိုမန်အင်ဂျင်နိုင်ကမေးမြန်းတင်ဆက်ထားပါတယ
်မင်္ဂလာပါမက်ခင်အိုမာ
မင်္ဂလာပါရှင်မန်အင်ဂျင
်ဟုတ်ကဲ့အခုကျမတို့ဟိုမက်ခင်အိုမာကိုအဓိကဆက်သွယ်မေးမြန်းရတဲ့အကြောင်းရင်းကတော့ဒီဩဂုတ်လ10ရက်နေ့မှာကြာရောက်မဲ့ရှင်လေးလုံးလူထုလှုပ်ရှားမှုကြီး33နှစ်မြောက်ပေါ့နော်အဲ့ဒီမှာမက်ခင်အိုမာကိုရိုင်းကလည်းဒီရှစ်လေးလုံးလူထုလှုပ်ရှားမှုတုန်းကတက္ကသိုလ်ကျောင်းသူတက်ဦးအနေနဲ့ဦးဆောင်ပါဝင်ခဲ့တယ်။တခါဒီနှစ်ကတိုက်တိုက်ဆိုင်ဆိုင်ဟိုစစ်အာဏာပြန်ပြီးတော့သိမ်းတဲ့အချိန်နဲ့ပေါ့နော်မြန်မာနိုင်ငံမှာတိုက်ဆိုင်နေတဲ့ခါကျတော့အခုလို့ဒီရှစ်လေးလုံးလူထုလှုပ်ရှားမှုကြီးကာလမှာမက်ခင်အိုမာအနေနဲ့ကိုရိုင်းပေါ့နော်ဒီစစ်အာဏာရှင်စနစ်ဆန့်ကျင်ရေးတပါတီအာဏာရှင်စနစ်ဆန့်ကျင်ဟိုပါဝင်ခဲ့တဲ့အတွေ့အကြုံပေါ့လေဒါကိုဟိုကျမတို့ကိုပြန်ပြီးတော့ပြောပြလို့ရမလားရှင်
ဟုတ်ကဲ့ပါမင်းကြီးဒီနေ့ကျွန်မအတွေ့အကြုံပြန်ပြီးတော့မှဖလှယ်ပြောပြရတဲ့ဥစ္စာကိုဒီ1988ကာလရှစ်လေးလုံးရေးတော်ပုံအပါအဝင်ပေါ့နော်ကျွန်တော်တို့မတ်လအနေစပြီးတော့မှ88ဒီမိုကရေစီလှုပ်ရှားမှုကနေပြီးတော့မှ2000ရွှေဝါရောင်ဒေါ်လာရေးအခုຫນွေဦးဒေါ်လာရေးမှရှေ့တန်းကနေပြီးတော့မှဆွမ်းဆွမ်းတမန်ဒီမိုကရေစီရေးအတွက်အတက်ပေးပြီးတော့မှစ조사ပြီးတော့မှတိုက်ပွဲဝင်ခဲ့ကြတဲ့တိုက်ပွဲဝင်နေကြတဲ့သူရဲကောင်းတွေအားလုံးအမျိုးသားအမျိုးသမီးအားလုံးကိုဒီနေရာနေပြီးတော့မှကျမအနေနဲ့ဦးညွတ်အလေးပြုတာကိုအရင်ပြောချင်ပါတယ်လို့ကျွန်တော်တို့ဒီ88ကာလမှာဆိုရင်တော့ကျမကအဲ့တုန်းကတော့ဒီရန်ကုန်တက္ကသိုလ်ဓာတုဗေဒနောက်ဆုံးနှစ်ကျောင်းသူတယောက်ပါဆိုတော့ကျမစပြီးတော့ပါဝင်လာတာကတော့မတ်လမှာဖြစ်ပါတယ်ဒီကိုဖုံးမော်ကိုစိုးနိုင်စပြီးတော့မှဒီ RID ဆက်မှုတက္ကသိုလ်မှာစပြီးတော့မှဒီဟိုပြစ်ခံရတာမတ်လ23ရက်ဖြစ်သွားပြီးရဲ့အချိန်မှာကျမတို့ဒီရန်ကုန်တက္ကသိုလ်နောက်လှိုင်းတက္ကသိုလ်စသဖြင့်ကျမတို့ဒီကျောင်းသားတွေစပြီးစုစည်းကြတဲ့အချိန်ပေါ့နော်စပြီးတော့မှအဲ့ဒီအချိန်မှာကျမကစပြီးတော့မှပါဝင်ခဲ့တာဖြစ်ပါတယ်ပထမဆုံးလမ်းပေါ်ထွက်ပြီးဆန္ဒပြတဲ့ကိစ္စကိုစလုပ်ခဲ့တာကတော့မတ်လ16ရက်နေ့ကျမတို့တရားနီနေလို့အများသိကြတယ်မတ်လ16ရက်နေ့ဖြစ်ပါတယ်ဆိုတော့အဲ့ဒီမတ်လ16ရက်နောက်ပိုင်းမှာတော့ကျမတို့ပြောမယ်ဆိုရင်တော့အဲ့ဒီကာလမှာတော့ဒီစေအစိုးရနေပြီးတော့မှကျမတို့အဲ့တော့တပါတီအာဏာရှင်ဗိုလ်ချုပ်နေဝင်အစိုးရပေါ့နော်မဆလာအစိုးရလို့ကျမတို့ခေါ်တော့အဲ့ဒီမဆလာအစိုးရနေပြီးတော့မှကျမတို့တရေအမောင်ချတာတွေလောက်တာတွေနောက်ပြီးတော့မှဆန္ဒပြတဲ့အကြောင်းသားတွေကိုဖမ်းတာတွေ ဖြစ်တော့အဲ့ဒီမတ်လနောက်ပိုင်းကာလမှာတော့ဆက်စကျင်းကတော့ကျမရဲ့လှုပ်ရှားမှုကကကုနာကဟိုကိုဖုံးမပြတ်တက်ခံလိုက်ရတာအပါအဝင်သူတို့ဘယ်လိုမျိုးရက်ဆက်ခဲ့တယ်ဆိုတော့အပြစ်မှန်ပေါ့နော်အဲ့ဒီအပြစ်မှန်တရင်မှန်ဖြစ်ရမှန်ကိုပြည်သူလူထု ထုတ်ဖော်ပြောကြဖို့နေပြီးတော့ဒီចောင်းသားတွေဖက်စီခံចောင်းသားတွေလုံးမြောက်ရေးចောင်းသားတမကဆိုတော့ဒီကိစ္စပိုင်းကိုပဲဟိုပြီးတော့မှဒီလိုမျိုးတောင်းဆိုမှုပိုင်းကိုပဲကျွန်တော်တို့စခဲ့ကြတာပေါ့နော်ရှစ်ဆက်ရှစ်ဒီရှစ်လေးလုံးဆိုတာတကယ်တမ်းဟိုပြောမယ်ဆိုရင်ကျွန်တော်တို့ကစီးရုံလို့ဆုံမှုတွေလုပ်နေရတယ်ဒါပေမဲ့လို့ဟိုပြည်သူလူထုကဘယ်လောက်ထိပါဝင်လာမလဲဆိုတဲ့ဥစ္စာကိုအရန် ဒီစပြီးတော့မှအဲဟိုဟာရန်ကုန်မြို့လေပေါ့နော်ဒီအဲဆုလေဖျားနဲ့ဒီအဲမြို့တော်ခမ်းမဘက်ကိုခြေတက်လာတဲ့ပြည်သူတွေရဲ့အဲစပြီးတော့မှနော်ခြေတက်လာပြီးတော့မှလာပြီးတော့မှဆုရက်လာဆုကြတဲ့ဥစ္စာအခုချိန်ထိလဲမျက်စိညဝမျက်စိထဲမှာဟိုထင်းထင်းရှားရှားအခုချိန်ထိလဲအပြင်းမြင်နေပါတယ်ဟိုပြောမယ်ဆိုရင်ယင်းတမမပေါ့နော်ကျမတို့ဆိုလို့ရှိရင်ဟိုဩဂတ်လ9ရက်နေ့မှာ ညနေပိုင်းအထိကျမတို့အစည်းအဝေးထိုင်ကြတယ်မနေ့ပြန်ကြလို့ရှိရင်ဘယ်လိုတွေလောက်ကြမယ်ပေါ့ဘယ်လိုတွေပေါ့ဒါတွေတစ်ချိန်တည်းမှာပဲဟိုဘယ်လောက်အထိ general strike ဆိုတဲ့အဆင့်ကိုတကယ်ရောရောက်ပါမလားဆိုတာမျိုးတော့ယင်တမမတအားဖြစ်တယ်ဒါမဲ့တကယ်တမ်းရှေ့လေးလုံးနေမှာရောက်လာတဲ့အခါကျတော့မနေ့ပိုင်းမှာလည်းအားလုံးကတိတ်ဆိတ်နေတယ်ပေါ့နော်မျိုးလေကောင်မှာဆိုလို့ရှိရင်တိတ်ဆိတ်ပြီးတော့မှတဖြည်းဖြည်းနဲ့ဒီခြေတက်လာတဲ့အတန်ကျွေးကျော်လာတဲ့အတန်နေနဲ့ဒီလူတွေရဲ့စုစည်းမှုတွေရလာတဲ့အခါမှာတော့ဟိုကြက်သိန်းကြက်သိန်းတစ်ဖြန်းဖြန်းထလောက ော့ဒီတပါတီဆက်အနာရှင်ကိုတိုက်ထုတ်နိုင်တော့မယ်ဆိုတော့မျှော်လင့်ချက်ကတော့အဲ့နေ့မှာပို့ပြီးတော့မှဟိုဘယ်လိုခေါ်မလဲအားတက်စရာခိုင်မာစရာခိုင်မာမှုတွေပို့ဖြစ်တာပေါ့နော်အဲ့လိုမျိုးဖြစ်ပါတယ်ဒါကတော့ဒီရှစ်လေးလုံးကာလပေါ့သို့တော့အားလုံးသိကြတဲ့အတိုင်းပဲဒီပုဇုံနေဝင်အာနာရှင်အနေနဲ့ကတော့ဟိုအကျန်းဖက်ပြီးတက်ဖြတ်ဖို့ကဝင်မလေးတဲ့အခါကျတော့ဟိုကျမတို့ရဲ့လှုပ်ရှားမှုတွေကချက်ချင်းအကျန်းဖက်မှုတွေကြုံရတယ်အကျန်းဖက်မှုတွေကြုံဝင်မဲ့လေခုနကဆန္ဒပြကြတဲ့သူတွေဘက်ကနေပြီးတော့မှကျမတို့အထူးသဖြင့်ကတော့ဒီရှစ်လေးလုံးလှုပ်ရှားမှုကအကျောင်းသားတွေကမတ်လာနေပြီးတော့မှကိုဖုံးပေါ်အရေးခင်းနဲ့စတယ်လို့ပြောလို့ရတာပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတော့ဒီဝန်တန်းတွေပါတွေအပါအဝင်ပေါ့နော်ကျမတို့လူရုလူရန်စာပေါင်းစုံဒီရှစ်လေးလုံးနေ့ဟာလူရုလူရန်စာပေါင်းစုံပါဝင်တဲ့ဒါလှုပ်ရှားမှုဒီမိုကရေစီလှုပ်ရှားမှုကိုစပြီးတော့မှဖွင့်လိုက်နိုင်တဲ့နေ့လို့ပြောလို့ရတာပေါ့ဆိုတော့နောက်ပိုင်းမှာလည်းတောက်လျှောက်တီဟိုအများကြီးဆန္ဒပြပွဲတွေကနိုင်ငံအနှံ့မှာဟလာတေချာကျမတို့အများကြီးတွေဖြစ်ကုန်တယ်ကျောင်းသားတွေရဲ့ဥဆောင်မှုတွေရောနောက်ပြည်သူတွေရဲ့ဝန်ရံမှုတွေပါဝင်မှုတွေရောအများကြီးဖြစ်တယ်ဒါပေမဲ့ခုနကတုံ့ပြန်မှုကအရန်ဟိုကျန်းတယ်ပေါ့နော်ကျန်းတယ်ဆိုတော့ဘယ်လိုကျန်းတာလဲဆိုတော့ဟိုကျမတို့ဒီမှာຫນွေဦးဒေါ်လာရင်းနဲ့ရှင်ပြောမယ်ဆိုရင်ຫນွေဦးဒေါ်လာရင်းမှာမတ်လ28ရက်နေ့မှာတနေ့တည်းနဲ့တက်ဖြတ်မှုဆိုရင်169ရောက်ရှိတယ်ပေါ့နော်အဲ့ဒီရှစ်လေးလုံးကာလမှာကြတော့သူ့ရဲ့တက်ဖြတ်မှုကဟိုနေရာတိုင်းမှာဟိုသူကဒီဟိုကြမ်းကြမ်းတန်းတန်းကိုသူကဟိုကျမတို့ခေါ်တာတော့ဟိုမတ်ဆက်ခဲရပေါ့နော်မတ်အဆူလိုက်အပြုံလိုက်ကိုသူကပြတ်တဲ့ဟာမျိုးလောက်တာဖြစ်တာဟုတ်ဆိုတော့အဲ့ဒီမှာခုနကဟိုသူ့ရဲ့ရုပ်ရက်ဆက်ရုပ်မှာမဟုတ်ပါဘူးလေအဲ့ဒီကလာအရန်ကြမ်းတဲ့အချိန်ဖြစ်တယ်ဖြစ်တဲ့အချိန်ဖြစ်တဲ့ပုံမှာကျမတို့ကခုနကတော့ဟိုနောက်ပြန်ပြီးတော့မှဟာခဏပြန်ပြီးတော့မှနားရတဲ့အချိန်တွေရှိတယ်ပြန်ပြီးတော့မှပြင်ဆင်ရတဲ့ဟာတွေပြန် organize လုပ်ရတာတွေလည်းရှိတယ
်အဲ့ဒီမှာစစ်တပ်ကရှစ်လေးလုံးလူမှုလှုပ်ရှားမှုကိုဟိုပြတ်သက်ဟိုပြိုပစ်ခတ်ဖြိုခွဲတဲ့အချိန်ကဆော့ဆော့ပြောသွားတယ်လို့ဒီအခုဒီတစ်ခေါက်ဒီຫນွေဦးတော်လှန်ရေးပေါ့နော်အခုဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဒီဆရာနာသိန်းတဲ့အချိန်မှာဟိုပြုတ်ခတ်ဖြိုခွဲပုံတဲ့အစမတန်ပို့ပြီးတော့ဟိုပြင်းထန်တယ်ပို့ပြီးတော့ဟိုရက်ဆက်တယ်လို့ပြောလို့ရလားရှင
်ဟိုကျမရဲ့သုံးသပ်မှုမှာတော့လေရက်ဆက်တဲ့ degree ရက်ဆက်မှုပုံစံกว่าတယ်ဒါပေမဲ့အနေအမြင်ကကြတော့ဟိုမှာတော့ကကြတော့ကာလတူအတွင်းမှာဝုန်းကနေချထလိုက်တာပေါ့နော်အခုຫນွေဦးတော်လန်ကြီးကကြတော့အခု6လကြာလာတဲ့အချိန်ထိမှသူကနေ့စဉ်မပြတ်ဒါပေမဲ့လို့အချိန်တိုအတွင်းမှာ အဆုတ်လိုက်ပြုံလိုက်ဆိုတဲ့ဟာမျိုးတော့မဟုတ်ဘူးဆိုတော့ပုံစံတော့ကွာတယ်မိုင်းချင်းဒါပေမဲ့သူ့ရဲ့ရည်ရွယ်ချက်နဲ့เนาะဟိုဘယ်လိုခေါ်မလဲသူ့ရဲ့ရည်ရွယ်ချက်နဲ့သူ့ရဲ့အကြမ်းဖက်မှုချင်းကပ်ပုံမှာပုံတန်းနေခက်ကွာသွားတဲ့ပုံမှာပုံတန်းနေကွာတာတွေ့ရတယ်တချို့ကိစ္စတွေကမြေဥတော်လိုင်းကြီးမှာနှိပ်ဆက်တာတွေပါတွေမှာပို့ပြီးတော့မှဒီကာလတွေမှာတွေဟိုမှာလူမြင်ကွင်းမှာလုပ်တဲ့ဥစ္စာတွေကအရန်ကြမ်းတဲ့ဟာတွေတွေ့ရတယ်အဲ့ဒါကရှစ်လေးလုံးလုံးကပြစ်တယ်ဆိုလို့ရှိရင်လည်းတောက်လျှောက်ပြစ်တာပဲဟိုနောက်ပြီးတော့ကျမတို့ဒီဗလဲဟိုဘာခေါ်လဲအဲ့ဒါလဲဟိုဘက်နဲ့နဲ့ထိုးတာတို့ဘာလို့အပါဝင်ပေါ့နော်ဆိုတော့ဟိုအချိန်တိုအတွင်းမှာလူအုပ်စုကြီးတွေကိုတခါတည်းလှုပ်ချလိုက်တဲ့ဟာမျိုးတွေပေါ့ဆိုတော့ဥမာဒီဟိုမှာကြတော့ຫນွေဥတော်လိုင်းကြီးမှာကြတော့ဥမာထားလိုက်ပါတော့ကျမတို့ဒီစုလေဖျားမှာလူတွေအပုံလိုက်ကြီးစုတဲ့အချိန်မှာလာပြီးတော့မှသူတို့ဘက်ကနေပြီးတော့မှတကယ်တမ်းလာပြီးတော့မှဟိုပိတ်ပြီးတော့မှကြောင်ပိတ်ပြီးတော့မှပြစ်ချလိုက်လို့ရတယ်ပေါ့ကျမပြောချင်တာလေဒါပေမဲ့အဲ့လိုမျိုးမလုပ်ဘူး88တုန်းကကြတော့အဲ့လိုလုပ်ခဲ့တာလူအပုံလိုက်ကြီးရှိနေတဲ့ဥစ္စာကိုသူတို့ကတခါတည်းဟိုအရှိန်အနောက်ပိတ်ပြီးတော့မှပြစ်ချ
အခုဒီ2021မှာဒီလူငယ်တွေစပြီးတော့ဗောနော်ဆရာနာသိန်းတော်လက်မခံမဲ့အခုဟိုသူတို့နီးမျိုးစုံနဲ့စန့်ကျင်ဆန္ဒပြကြတယ်နီးမျိုးစုံနဲ့စန့်ကျင်နေကြတယ်ဗောနော်ဆိုတော့အဲ့ဒီဟာရဲ့အဓိကအခြေခံအကြောင်းရင်းကတော့ဒီတုံးသက်သူတွေကမြင်တာကတော့ဒီ2010နောက်ပိုင်းပေါ့เนาะမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်တယ်။နောက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရတက်လာတဲ့အဲ့ဒီခါမှာဒီလွတ်လပ်မှုအခြေအနေပေါ့เนาะဒီအသွင်ကူးပြောင်းစအချိန်မှာမြန်မာနိုင်ငံရဲ့ဒီလွတ်လပ်ဟိုလွတ်လပ်လက်ဟိုစပြီးတော့ဖြစ်လာတဲ့အနေအထားကိုလူငယ်တွေကအခြေအနေကိုသိလိုက်ရတယ်အဲ့ဒီမှာသူတို့အတွက်အခွင့်အလမ်းတွေပို့ပြီးရတယ်ဆိုတော့သူတို့သိခဲ့ရတဲ့အတွက်ပေါ့နော်အခုလိုစစ်အာဏာသိမ်းတာကိုသူတို့လုံးဝလက်မခံဘူးဆိုတော့စိတ်ပိုင်းဖြတ်မှုတွေကပို့ပြီးခိုက်မာစေရပေါ့နော်ဒီမက်ခင်အုံမာတို့ဟိုစပြီးတော့ဒီတပါတီအာဏာရှင်စနစ်ပေါ့နော်သူသဖြင့်တော့စစ်အာဏာရှင်စနစ်ပေါ့လေဒီတပါတီအာဏာရှင်စနစ်ကိုစပြီးတော့ဆန့်ကျင်ပေလုတ်တဲ့အချိန်တုန်းကတကယ်တမ်းမြန်မာနိုင်ငံကအဲ့ဒီအချိန်တုန်းကကပိုင်းနဲ့အဆက်အသွယ်ဖြတ်ခံထားရတဲ့ခါကျတော့ဒီခါတဲ့ဒီပါတီတပါတီအာဏာရှင်စနစ်ကိုဆန့်ကျင်ဖို့ဘာကြောင့်ဆုံးဖြတ်တာလဲရှင
်ကျမဟိုတယောက်တည်းအနေနဲ့ပြောမယ်ဆိုရင်ပေါ့နော်ဟိုကျမဆိုလို့ရှိရင်လည်းဟိုနိုင်ငံရေးအတိုင်းအဝိုင်းကလာတာမဟုတ်ဘူးလေနော်အဲ့တော့ကိုရီးယားဟိုကိုပတ်ဝင်းချင်းမှာလူကြီးတွေကနိုင်ငံရေးဆွေးနွေးနေတာကိုနားထောင်နိုင်ခဲ့တဲ့အခွင့်အလမ်းမျိုးမရှိပါဘူး။ဒါပေမဲ့ကိုရဲ့ယုံကြည်ချက်အရောကပါလဲဆိုတော့ရှင်းရှင်းပြောလို့ရှိရင်ပြောမယ်ဆိုလို့ရှိရင်တော့ဟိုအယိုးရှင်းဆုံးပြောရမယ်ဆိုလို့ရှိရင်တော့မတရားလုပ်တာကိုကျွန်မမခံနိုင်ဘူး။ငငယ်လေးတွေကကြောင်တက်တဲ့အချိန်ကလေးကကိုသူများမတရားလုပ်တာကိုလည်းကိုမခံဘူး။ကိုနားကလူမတရားလာလို့ရှိရင်လည်းကျွန်မငြိမ်ခံမနေတတ်ဘူး။ဝင်ပြီးတော့မှအဲ့မတရားလုပ်ခံရတဲ့သူဘက်ကနေဝင်ရက်ပြီးတော့မှအများတန်းအဲ့လိုမျိုးလုပ်နေရှိတယ်ပေါ့နော်ပြန်ပြီးတုံ့ပြန်နေရှိတယ်ပေါ့နောက်တစ်ခုကတော့ဟိုရေရှည်ဟိုပေါ့နော်ဒီဟာကိုပြောမယ်ဆိုလို့ရှိရင်ကျမဒီ33နှစ်စလုံးဆိုရင်ကြောင်းတက်တဲ့အချိန်တွေရှိတယ်နော်ဒါပေမဲ့အတိအကကျမဟိုဘယ်မြန်မာပြည်ဒီမိုကရေစီရေးနဲ့ပတ်သက်လို့ဘယ်တော့မှကျမမေ့ရခဲ့ဘူးပေါ့နော်စတောက်ရှောက်လုပ်တယ်တိုင်းပြည်တကာဘလောက်ပဲပိတ်ထားခုနောက်ကနေဝင်းကနေဝင်းအာဏာရှင်ကကျမတို့ရဲ့မျက်စိတွေနားတွေပါဇက်တွေကိုသူကပိတ်ထားတာအဲ့တော့အဲ့မျက်စိနာပါဇက်ပိတ်ထားတဲ့ဥစ္စာကိုဖွင့်ဖို့အတွက်စူးစမ်းခဲ့တယ်အရင်မျိုးဆက်တွေရဲ့လက်ဆင့်ကမ်းမှုတွေကိုမျက်စိရှိမှနေတတူကအနီးကမြင်တွေ့ခွင့်မရတာတော့မှကိုယ့်ရဲ့လွတ်လပ်ခြင်းလွတ်လပ်အခြေခံလူသားရဲ့အခြေခံလွတ်လပ်ခွင့်ကိုရကျင်တဲ့သူတယောက်အနေနဲ့အဲ့ဒီလိုမျိုးမရအောင်မတရားပိတ်ခံထားတဲ့ကိစ္စကိုတွန်းလှန်မယ်ဆိုတော့ဟိုဘယ်လိုကောင်းလဲတော်လာမယ်ဆိုတဲ့စိတ်အခံပေါ့အဲ့ဒီအခံကအရင်မျိုးဆက်တွေရဲ့လက်ဆင့်ကမ်းမှုတွေနဲ့ပေါင်းတဲ့အခါမှာကျမထင်တာဘယ်လိုခေါ်မလဲ action ပေါ့ကျမတို့ဒါကိုတွန်းလှန်မယ်ဆိုတဲ့ဥစ္စာအသိနဲ့တွေမဟုတ်တော့ဘူးအတွေးနဲ့တွေမဟုတ်တော့ဘူးလက်တွေ့အကောင့်ထဲပေါ်တဲ့အစီအမံတွန်းပို့တယ်လို့ကျမမြင်တယ်
အခုဆိုရင်ဒါမက်ခေဟုံးမှာဆိုရင်ဒါလွန်ခဲ့တဲ့နှစ်ပေါင်း33နှစ်ကျော်ကာလာတော့ကဆိုရင်ကိုကတက်တူကြောင်းသူဟိုနုနုနဲ့နဲ့အချိန်ကာလာကိုရှေ့မှာဒီလိုမျိုးမတရားအကြမ်းဖက်ဖိနှိပ်မှုတွေကိုတွေ့ပြီးတော့မှပေါ့နော်ကိုဘဝတစ်ခုလုံးကိုပြောင်းလဲသွားခဲ့စေခဲ့တယ်ပေါ့နော်ဒီလိုဆုံးဖြတ်ချက်ပြီးမတရားမှုလက်မခံဘူးဆိုတဲ့စိတ်ဓာတ်နဲ့တခါအဲ့ဒီလိုမျိုးဒီဖိနှိပ်မှုကြောင့်အသက်ဆုံးခဲ့ရတဲ့သူတွေနောက်ပြီးတော့ဒိုင်းသားဒေသတွေမှာဆိုလွန်ခဲ့တဲ့နှစ်ပေါင်းဟို60လောက်တည်းကနော်မြန်မာစစ်တပ်ကနှိပ်စက်နှင်းပတ်နေတဲ့အနေအထားရှိတယ်။နောက်ပြီးတော့အခုဆိုရင်နောက်ဆုံးဒီရိုဟင်ဂျာတွေကိစ္စမှာဆိုရင်လည်းလူမျိုးတုံးတက်ဖြတ်မှုထီတောင်ပေါ့နော်ဆွဆွဲချက်နဲ့ ICJ ကုလသမဂ္ဂတရားရုံးမှာရင်ဆိုင်နေရတယ်။တခါခုမြန်မာစစ်တပ်ကဒီခုဒီတစ်ခေါက်ဆက်ရနာတိုင်းတဲ့ခါမှာလည်းဒီဆန္ဒပြသူတွေကိုလည်းတော်တော်လေးပြင်းပြင်းထန်ထန်
ပြစ်ခတ်နှိမ်နင်းတာတွေရှိခဲ့တယ်ဆိုတော့လူထုအတွက်ဒီမြန်မာပြည်သူတွေအတွက်ဒီလောက်ခံစားခဲ့ရတဲ့တရားမျှတမှုရရှိရေးကဘလောက်ထိအရေးကြီးပြီးတော့ဟိုဒီအတွက်ကောတကယ်တမ်းလှုပ်ဆောင်နိုင်မယ်လို့ရောမျှော်လင့်ချက်ရှိလားရှင
်ဟုတ်ကဲ့တရားမျှတမှုဖော်ဆောင်ရေးကတော့အရန်ကိုအရေးကြီးတယ်လို့ကျွန်မတို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီမြန်မာစစ်တပ်ကသူတို့ဒီအပြစ်ပေးအရေးယူခံရခြင်းကနေကင်းလို့ပြီးတော့မှဒီဥပဒေအပေါ်ကနေပြီးတော့မှနေခဲ့တာကဟိုမျိုးဆက်နဲ့ချီပြီးတိတ်ကြသွားပြီကျမတို့ကဒီကိစ္စကိုရှင်းရှင်းပြောရရင်တရားဥပဒေစိုးမိုးရေးဆိုတာကကျမတို့နိုင်ငံတကာနိုင်ငံတည်ငြိမ်မှုအတွက်မရှိမနေမဖြစ်မနေရှိရမယ့်ကိစ္စဖြစ်တာဟုတ်အဲ့တော့တရားဥပဒေစိုးမိုးမဲ့တရားဥပဒေစိုးမိုးရေးကိုလုပ်မယ်ဆိုရင်လက်နက်ကင်ထားတဲ့တိုင်းပြည်ရဲ့လက်နက်ကင်ထားတဲ့အကြီးဆုံးသောinstitutionတခုကအဲ့ဒီတရားဥပဒေစိုးမိုးမှုအောက်မှာသူမပါဘူးသူမနေဘူးသူမရှိဘူးဆိုလို့ရှိရင်ကျမထင်တယ်ကျမတို့နိုင်ငံကဘယ်လိုမှရှေ့တက်လို့မရဘူးဘယ်လိုမှငြိမ်းချမ်းရေးကိုပေါ်ဆောင်လို့မရဘူးဖွံ့ဖြိုးရေးကိုကျမတို့မလုပ်နိုင်ဘူးအဲ့အတွက်ကြောင့်မလို့အမ NUG ဆိုလို့ရှိရင်ဒီချိုးဖောက်မှုနဲ့ပတ်သက်လို့ရှိရင်တို့တို့ဒီ ICJ မှာတည်တည်ချာချာပူးပေါင်းဆောင်ရွက်မှုလုပ်တယ်ဆိုလို့ရှိရင်ဒါဟာကျမတို့ရှင်းရှင်းပြောရရင်ဟို NUG ကနိုင်ငံတကာဥပဒေတွေကိုလိုက်နာရဲဆိုတဲ့ဟုတ်စာကိုရှင်းရှင်းလင်းလင်းပြရာရောက်သွားတယ်။အခုလည်း NUG ကICJ နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာမျိုးသူတို့ဘက်ကသတင်းကြေညာထုတ်ပြန်ထားတာလည်းရှိပါတယ်။ဒါကျမတို့အင်မတန်မှကြိုဆိုတဲ့ကိစ္စဖြစ်တယ်။ဒီလိုမျိုးຫນွေဥတော်လန်ရေးမှလည်းမကဘူး။အရင်တည်းကလုပ်ခဲ့တဲ့ဟာတွေအပါအဝင်ပေါ့နော်။ခုနကရိုရင်ဂျာဂျန်တို့ဆိုင်ပါမယ်။ဆိုတော့အဲ့လိုမျိုးသား NUG ဘက်ကနေပြီးတော့မှလမ်းဖွင့်ပေးလိုက်ပြီးဆိုတာနဲ့တင်းကျမတို့ခုနကဒီလောလောဆယ်ငါမင်းအောင်လိုက်ဦးဆောင်ပြီးတော့မှကျူးလွန်နေကြတဲ့သူတွေဒီမဖြစ်မနေတရားဥပဒေကိုရင်ဆိုင်ဖို့အတွက်ကိုလာကြောက်ပွင့်သွားပြီ
။မက်ကေဥမာကိုကျေးဇူးများကြီးတင်ပါတယ်။အခုလိုအချိန်ပေးပြီးတော့ဗီဒီယိုမြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ။မိုင်းချင်းကိုလည်းကျွန်မကျေးဇူးများကြီးတင်ပါတယ်လို့
။စနေညသကဝိုင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒီတဲ့ချင်းတောင်းညင်ကြရဲဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ရထုတ်လွှင့်ပေးသည့်များသတင်းတွေနဲ့ရုပ်သံအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းရုပ်ကိုဒေါခင်မျိုးသက်ကလှည့်ပြောပြမှာပါ။
ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကိုလှုပ်ကြံဖို့အတွက်ကြံစီမှုပေါ်အမေရိကန်ကုလသမဂ္ဂဆိုင်ရာအသံမကြီးကပြစ်ဒဏ်ရှုတ်ချလိုက်ပါတယ်။အသံမကြီးဦးကျော်မိုးထွန်းကိုချင်းချောက်မှုအပေါ်ပြက်ပြက်သားသားပြစ်ဒဏ်ရှုတ်ချကြောင်းနဲ့ဒီလောက်ရဟာအာဏာရှင်ခေါင်းဆောင်တွေနဲ့ထောက်ခံသူတွေဟာသူတို့ကိုဆန့်ကျင်ရက်တီပြောဆိုကြတဲ့သတင်းသမားတွေတက်ကြွလှုပ်ရှားသူတွေနဲ့တခြားသူတွေအပေါ်မှာအမေရိကန်ပါဝင်ကမ္ဘာတဝန်းလိုက်လံဖိနှိပ်အရေးယူဖို့အတွက်ကြိုးပမ်းနေရှိတဲ့ပုံစံမျိုးဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘရူနိုင်းတန်တမန်အဲရဝန်ယူဆပ်ကသူ့အနေနဲ့မြန်မာနိုင်ငံကိုသွားတဲ့အခါမှာသက်ဆိုင်သူအားလုံးနဲ့အပြည့်အဝတွေ့ဆုံခွင့်ရတယ်တယ်လို့စနေနေ့မှာပြောပါတယ်။ဆီယန္နာတိတ်မှုကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံကိုသွားရောက်မယ်နေ့ကိုတော့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမပြောပါဘူး။ရှစ်လေးလုံးမြန်မာဒီမိုကရေစီလှုပ်ရှားမှု33နှစ်ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကယ်တင်ရေးကမ္ဘာလုံးဆိုင်ရာတိုင်းနာပေါင်းစုံချီတက်တောင်းဆိုတဲ့ဆန္ဒပြပွဲကြီးကိုစနေနေ့ကဝါရှင်တန် DC မှာပြုလုပ်ခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ပြည်내အသီးသီးမှာရောက်နေတဲ့ထောင်နဲ့ချီတဲ့မြန်မာတွေဝါရှင်တန် DC သမရအင်ဗျူရှေ့မှာစုဝေးကြပြီးလွှတ်တော်တဝိုက်အထိချီတက်ဆန္ဒပြခဲ့ကြတာပါ။ NUG အမျိုးသားညီညွတ်ရေးအစိုးရကိုအမေရိကန်အစိုးရနဲ့တကွကုလသမဂ္ဂနဲ့နိုင်ငံတကာကနေအတိအမှတ်ပြုဖို့အတွက်တောင်းဆိုခဲ့ကြသလိုအမေရိကန်ကနေထိန်းချုပ်ထားတဲ့ဒေါ်လာတန်1000ကို NUG ထံလွှဲပြောင်းပေးဖို့နဲ့ဘာမာဘယ်မြန်မာဥပဒေမူကြမ်းကိုအတည်ပြုဖို့အတွက်တောင်းဆိုခဲ့ကြတာပါ။လက်ရှိကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုစက်တင်ဘာချင်းပါမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအတည်ပြုခန့်ပေးဖို့ပါတောင်းဆိုခဲ့ကြပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်မှုကတော့ကုခမောင်စုံမင်းဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zina Abdulrahman တို့ဖြစ်ကြပါတယ် VOA ရဲ့ဒီကနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်ထုတ်လွှင့်ခဲ့တာပါ တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုဗစ်ကပ်ဘေးကရောအခြားသော BNDA ရဲ့အသွေးသွေးကပါကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်ပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThis program.